to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2020ခုနှစ် January 17ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 19.2532 နဲ့ line length meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်နဲ့ကျွန်မနင်္ဂလာလို့ပြောပြမှာပါ။လူ190ကျော်သေဆုံးခဲ့တဲ့ယူကရိန်းခီးတဲ့တင်လေရင်ကိုပစ်ချခဲ့တဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့အီရန်ဘက်ကအပြည့်အဝဝန်ခံတောင်းမှာဖို့ယူကရိန်းသမ္မတကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုခီးသွားလာခွင့်ပိတ်ပင်တဲ့နိုင်ငံစီရင်ကိုနောက်ထပ်တိုးသွားဖို့အတွက်အမေရိကန်သမ္မတအင်ဂျီရောကစဉ်းစားနေပါတယ်။တာဝန်နိုင်ငံမှာတော့ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမဲရလတ်တွေရည်တွယ်နေတာမှာလက်ရှိသမ္မတစိုက်အင်ဝမ်ကထောက်ခံမဲ့60နဲ့ရှေ့ကပြေးနေပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကြားမှာပါဆုံးမ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရသတင်းတွေတွေမှာတော့စီရေးပရိပခပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာမင်းပြားမြို့နယ်ကနေမြေပုံမြို့နယ်ကိုနေအိမ်ကိုပြန်လာတဲ့မိသားစုတစုကိုစစ်တပ်ကနေတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်ကိုလအရွယ်ကလေးငယ်တေဆုံးခဲ့ရပါတယ်
။သူတို့မင်းသားစုကဒီမင်းပြားကနေပြီးမြို့ကကြည့်ရတော့လာတယ်။အဲဒီကလက်မှာဒီစစ်တပ်မတော်ကနေပြီးသူတို့လေကိုတနက်နဲ့ပြစ်တယ်။အဲဒီမှာကလေးကိုမှန်တော့တာ။
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တက်မတော်ဘက်ကတော့ငင်းဆန်ထားပါတယ်ဒီသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်။နောက်ပြည်ဝင်ခွင့်ဗီဇာတစိမ့်တူနှိပ်ထားတဲ့နိုင်ငံကူးစာအုပ်တွေကင်ဆောင်ထားတဲ့လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသား26ဦးထိုင်းနဲ့အာဏာပိုင်တွေဘက်ကဖမ်းဆီးမိပါတယ်။စနေညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြတို့အတန်းအစီအစဉ်မှာတော့မြန်မာနိုင်ငံကတိုင်းရင်းဒေသတွေကအဖြစ်အပျက်အစုံတွေကိုနားဆင်ရဖို့ရှိပါတယ်။စနေညဒိုင်းလေးလိုက်ဆွေးနွေးကန်ကိုလည်းတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ယူကရိန်းခီးတဲ့တင်လေရင်ကိုတီဟီရန်မြို့အပြင်ထမအီရန်စစ်တပ်ကမာယွင်ပစ်ချခဲ့တာဖြစ်ကြောင်းအီရန်ကဝန်ခံလိုက်ပါတယ်။ဒီဖြစ်ရကြောင်းလေရင်ပေါ်ပါလူ196ဆလုံးသေဆုံးခဲ့တာပါ။အီရန်အစိုးရပိုင်သတင်းဌာနကဖော်ပြခဲ့တဲ့အီရန်သမ္မတဟာဆန်ရိုဟာနီရဲ့ထုတ်ပြန်ချက်မှာတော့အမေရိကန်ပြည်ထောင်စုကချင်းချောက်တဲ့လုပ်ရက်တွေလုပ်နေတာကြောင်းအီရန်တော်လောင်ရေးတည်ဆောင်တပ်ကအခုလိုအမာယွင်လုပ်မိသွားတာပါဆိုပြီးတော့အပြစ်တင်ပြောဆိုထားပါတယ်။အီရန်တပ်မိုးကဆမ်ဆူလေမနီကိုတုတ်တင်တပ်ဖြတ်ပြီးတော့အီရန်ရဲ့အချုပ်အခြာအာဏာကိုပါအမေရိကန်ကချင်းချောက်ရန်စနေတဲ့အချိန်မှာကိုယ်တိုင်မီကိုအပြည့်အဝကာကွယ်ဖို့ပြင်ဆင်ထားတဲ့အီရန်တော်လောင်ရေးပြည်ဆောင်တပ်ရဲ့ကြီးမားတဲ့မာယွင်လုပ်ဆောင်မှုကြောင့်အပြစ်မဲ့ပြည်သူတွေတိတ်ဆုံးခဲ့ရပါတယ်လို့သမ္မတရိုဟာနီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီလိုအီရန်ကယူကရိန်းခီးတဲ့တင်လေရင်ကိုပစ်ချခဲ့တဲ့လောရနဲ့ပတ်သက်ပြီးအီရန်ဘက်ကအပြည့်အဝဝန်ခံမှုမျှော်လင့်ပါတယ်လို့လည်းယူကရိန်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ယူကရိန်းလေရင်ကိုပစ်ချခဲ့ပါတယ်လို့အီရန်ကဝန်ခံပေမဲ့လည်းသူတို့မှာအပြစ်ရှိကြောင်းအပြည့်အဝဝန်ခံမှုလိုတယ်လို့သမ္မတဗလာဒီမီယာဇလန်စကီးကဒီကနေ့ပဲကြေညာချက်ထုတ်တာပါ။ဒီလိုရက်အတွက်တာဝန်ရှိသူတွေကိုတရားရင်ဆိုင်စေဖို့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေအပြည့်အဝလုပ်ခွင့်ပေးဖို့အလောင်းတွေနေရာပြန်ပို့ဖို့ရော်ကြေးပေးဖို့နဲ့တန်တမာရေးနီလာငန်းနဲ့တဆင့်တရားဝင်တောင်းပန်ဖို့မျှော်လင့်ပါတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အီရန်ကိုရောက်နေတဲ့ယူကရိန်းဆိုင်ရာကျွမ်းကျင်သူတွေကိုတော့အီရန်ကအပြည့်အဝပူပေါင်းကူညီနေပြီးအခင်ဖြစ်တဲ့နေရာကိုသွားခွင့်ပေးတယ်လို့လေရင်ပြန်သမ်းမှုမတက်နေကိရိယာကိုပါပေးထားပါတယ်။လေရင်မုန်းနဲ့လေဆိပ်ထိန်းချုပ်ရေးစခန်းကတာဝန်ရှိသူတွေအပြန်အလှန်ပြောဆိုထားတဲ့မတ်တမ်းတွေကိုအီရန်ရောက်နေတဲ့သူ့အဖွဲ့တွေရထားပါပြီလို့လည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဗလာဒီပိုရစ်ကိုကပြောပါတယ်။လေရင်ပြတ်ကျသေဆုံးသွားခဲ့တဲ့သူတွေထဲမှာကနေဒါနိုင်ငံအများပြားပါဝင်ပြီးတော့ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့သေဆုံးသွားသူတွေရဲ့မိသားစုနဲ့အတွက်ပွင့်လင်းမြင်သာပြီးတရားသဖြင့်ဖြစ်အောင်လှုပ်ကန်ပေးဖို့တောင်းဆိုထားတာပါ။ယူကရိန်းခီးတဲ့တဲ့လေရင်ကိုမာယွင်ပြစ်ချမိကြောင်းဒီကနေ့ပဲဝန်ခံလိုက်တဲ့အီရန်တော်လောင်ရေးပြည်ဆောင်တပ်လေကြောင်းဆိုင်ရာတပ်မကြီးကတော့ဒီဖြစ်ရတဲ့ပတ်သက်လို့လုံးဝတာဝန်ခံကြောင်းနဲ့ဘယ်လိုအပြစ်မျိုးကိုမဆိုခံယူဖို့အစဉ်သင့်ရှိပါတယ်လို့အီရန်နိုင်ငံပိုင်ရုပ်သံကနေဒီကနေ့ပဲပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကိုခီးသွားလာခွင့်ပိတ်ပင်တဲ့နိုင်ငံလေးစီးရင်ကိုနောက်ထပ်တိုးသွားဖို့အတွက်အမေရိကန်သမ္မတအင်မီတော်ကစဉ်းစားနေပါတယ်။အမေရိကန်မှာအခုနှစ်ရွေးကောက်ပွဲချင်ပါဖို့ရှိနေတာကြောင့်သမ္မတထရမ့်ကလူမှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေပေါ်တဖန်ပြန်ပြီးတော့အာရုံစိုက်လာနေတဲ့ကြားမှာပဲအင်မီတော်ဘက်ကအခုလိုစဉ်းစားလာနေတာဖြစ်ပါတယ်။သမ္မတထရမ့်က2019ခုနှစ်ကဒီအမေရိကန်ပြည်ထောင်စုကိုခီးသွားလာခွင့်ပိတ်ပင်လိုက်တဲ့နိုင်ငံလေးစီးရင်ထုတ်ပြန်လိုက်တဲ့သမ္မတရဲ့အုပ်ချုပ်ရေးမိထုတ်ပြန်တဲ့3နှစ်ပြည့်ချိန်မှာပဲဒီစီဇန်နဲ့ပတ်သက်ပြီးတော့အကြမ်းရေးဆွဲထားတဲ့စာဆောင်ဟာအင်မီရော့အတွင်းမှာပြန့်နေတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ကိုခီးသွွာလာခွင့်ပိတ်ပင်တဲ့နိုင်ငံတွေစီးနေမှာဘယ်နိုင်ငံတွေပါလဲဆိုတာကိုတော့မတွေ့ရပဲဖြတ်ထားတယ်လို့အမင်းဖော်လိုသူနှဦးက AB သတင်းဌာနကိုပြောပါတယ်။ဒါပြင်တကယ်လို့အဲ့လိုပိတ်ပင်ခဲ့မယ်ဆိုရင်ဘယ်နိုင်ငံပါဝင်မယ်ဆိုတာကိုလည်းသိချာမသိရသေးဘူးလို့ပြောပါတယ်။ဒါပေမဲ့လည်းမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံတော့ပါဝင်မယ်လို့ဆိုပါပုဂ္ဂိုလ်နှဦးကပြောပါတယ်။အခုနောက်ဆုံးခီးသွွာလာခွင့်ပိတ်ပင်ခံထားတဲ့နိုင်ငံတွေကတော့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေဖြစ်ကြတဲ့ အီရန်၊လီဘီးယား၊ဆိုမာလီယာ၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေဖြစ်ပြီးတော့သူတို့နဲ့အတူဗင်နီဇွဲလားနဲ့မြောက်ကိုရီးယားနိုင်ငံတွေလည်းပါဝင်လာဖြစ်ပါတယ်ခင်ဗျာ
။ဂျပန်နိုင်ငံကသူ့ရဲ့ကုန်တင်သင်္ဘောတွေရဲ့လုံခြုံရေးအတွက်ရေးချောင်းသွားလာမှုဆိုင်ရာထောက်လာမဲ့လေယာဉ်တွေကိုပါရှန်ပင်လယ်ကွင်းနဲ့အိုမန်ပင်လယ်ကွင်းဒေသတွေဖက်ဒီကနေ့ပေးပို့ဆေးလုပ်ခဲ့ပါတယ်။ဂျပန်နိုင်ငံတောင်ဖက်နဟာမြို့အခြေစိုက်ဂျပန်ရေးချောင်းကာကွယ်ရေးလေတပ် JMSTF ကနေ P3C လေယာဉ်စင်ထွက်ခွာပြန်တမ်းခဲ့တာဖြစ်ပြီးတော့အရှေ့အလယ်ပိုင်းကရေးချောင်းသွားလာမှုတွေကိုဇန်နဝါရီလ20ရက်နေ့ကနေစပြီးတော့ကင်းလက်ထောက်လန်းသွားမှာပါ။ဂျပန်နိုင်ငံအတွက်လောင်စာဆီ80ရာခိုင်နှုန်းကျော်ဒီတွေကနေဖြတ်တန်းလာရတာပါ။ဖေဗရူလာအနောက်ပိုင်းမှာလုံမဲ့ရေချောင်းသွားလာမှုဆိုင်ရာစစ်စင်ရေးတွေမှာပူပေါင်းပါဝင်မဲ့ဂျပန်ရဲ့ဖြစ်တင်မော်ဒစင်ကိုလည်းနောက်လာဆက်မှာအရှိအလယ်ပိုင်းဒေသကိုဆီလုပ်ဖို့ရှိပါတယ်။အဲ့ဒီစစ်စင်ရေးတွေအတွက်ဂျပန်လေတပ်တပ်ဖွဲ့ဝင်160ကိုလည်းဆီလုပ်မှာဖြစ်ပါတယ်။ဒေသတွေမှာအမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေတိုးလာနေပေမဲ့လည်းဒီလိုပူရဲစီရေးလေ့ကျင့်မှုတွေလုပ်မှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လထဲဂျပန်ရေနံတင်တင်မော်အိုမန်ပင်လယ်ကွေ့တွေမှာတက်ခတ်ခံခဲ့ရတာပါ။ဂျပန်ရေနံတင်တင်မော်ကိုအီရန်နိုင်ငံကတက်ခတ်ခဲ့တယ်လို့ပြောဆိုခဲ့တဲ့အမေရိကန်ကသူ့ရဲ့စီရေးလေ့ကျင့်မှုတွေမှာပါဝင်ဖို့ဂျပန်ကိုတိုက်တွန်းခဲ့တာလည်းဖြစ်ပါတယ်
။ဆီးရီးယားနိုင်ငံတွင်းကိုနေဆက်ဖြတ်ကျော်ပြီးတော့လူသားချင်းစာနာမှုအကူအညီဖေးရေးဖူးအောင်ဆောင်မှုလုပ်ငန်းတွေရှော့ချပြီးလှုပ်ဆောင်ခွင့်ပြုဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကမဲခွဲဆုံးဖြတ်လိုက်ကြပါတယ်။ဆီးရီးယားနိုင်ငံကိုအကူအညီပေးလုပ်ငန်းတွေတက်တမ်းမကုန်ခင်နိုင်ရီပိုင်းလူမှာပဲမဲခွဲပြီးတော့ဆုံးဖြတ်ချက်တရက်ကိုချမှတ်ခဲ့ကြတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံကိုပေးနေတဲ့အကူအညီတွေကိုနေဆက်ဂိတ်၄ခုကနေပေးနေတာအစားနှစ်ခုကနေပဲပေးပြီးအချိန်ကာလကိုလည်းတစ်နှစ်အစား6လပဲပေးဖို့ရုရှားနိုင်ငံဘက်ကအစိုးပြချက်ကိုလက်ခံလိုက်ကြပါတယ်။ဂျန်နယ်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့တစ်နှစ်ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့သူ့ရဲ့မိဖက်ဖွဲ့စည်းတွေဟာ2014ကစပြီးတော့ဆီးရီးယားနိုင်ငံတွင်အကူအညီတွေလိုအပ်နေတဲ့လူ၄သန်းလောက်အတွက်အကူအညီတွေကိုဆီးရီးယားနယ်စပ်ဂိတ်တွေအများပြားကိုတုံးပြီးတော့ပို့ဆောင်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဆီးရီးယားသမ္မတဘရှားအဆက်အစိုးရကတော့နောက်ဆုံးကြံနေတဲ့သဘုံတွေရဲ့အမှန်ကန်တဲ့မြေတွေကိုရှင်းလင်းဖို့လုပ်နေတာကြောင့်အကူအညီတွေနောက်ထပ်ဆက်မပေးဖို့လိုလားနေတာပါ။ရုရှားကတော့ဆီးရီးယားနဲ့အီရတ်နယ်စပ်ကယာယူဗီယာဒီနယ်စပ်ဂိတ်နဲ့အခုနောက်ပိုင်းတိတ်မတုံးတော့တဲ့ဂျော်ဒန်နဲ့ဆီးရီးယားနယ်စပ်ဂိတ်တွေကိုပိတ်ပစ်ဖို့အဆိုပြုခဲ့တာဖြစ်ပါတယ်။တူရကီကနေဆီးရီးယားနိုင်ငံနောက်မြောက်ပိုင်းကိုသွားတဲ့နယ်စပ်ဂိတ်တစ်ခုကိုတော့ဆက်ပြီးတော့ဖွင့်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့ညဖက်ထိတ်တန့်ရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တာဝန်နိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမဲရလတ်တွေရေးတွက်နေတာမှာလက်ရှိသမရ site in 1ကထောက်ခံမဲ60ရက်ခိုင်နှုန်းနဲ့ရှေ့ကပြေးနေပါတယ်။တရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့လက်ရှိသမရ site in 1ဒုတိယသမရတက်တန်အတွက်အရွေးခံရမလားဆိုတာမကြခင်သိရတော့မှာပါ။ဒီကနေ့စနေနေ့ဒေသစံတော်ချိန်ညနေ၄နာရီမှာမဲယုံပြေးလိုက်တဲ့အချိန်ကစပြီးတော့မဲစီရင်တွေကိုရေးတွက်နေတာဖြစ်ပြီးဒီကနေ့ညနေခင်းမှာပဲမဲရလတ်တွေတည်ရမယ်လို့မျှော်လင့်ရပါတယ်။သမရ site ရဲ့အဓိကပြိုင်ဖက်အမျိုးသားရေးဝါဒီပါတီကဟန်ကျူယူကတော့မဲရလတ်40ရက်ခိုင်နှုန်းဒုတိယနေရာကလိုက်နေပါတယ်လူကြိုက်နေတဲ့တတိယမြောက်သမရကိုစည်လောင်းဖြစ်တဲ့ James Soons ကတော့ထောက်ခံမဲ900ခိုင်နှုန်းလောက်ပဲရထားပါတယ်တန်ဝါ1949ခုနှစ်ပြည်တွင်းစစ်မှာတရုတ်ပြည်မကြီးကနေခွဲထွက်ခဲ့ပေမဲ့တရဝင်းလွတ်လပ်ရေးကျင်းညာတာမျိုးတော့မရှိပါဘူးတရုတ်နိုင်ငံကလည်းလူဦးရေ23တန်းရှိတဲ့တိုင်ဝမ်ကျွန်းကိုသူ့ပိုင်နေမည်ဖြစ်ပြောဆိုနေတာဖြစ်ပြီးလိုအပ်လာရင်အင်အားသုံးထိန်းချုပ်မယ်လို့ခြိမ်းခြောက်ပြောဆိုနေပါတယ်ကွန်မြူနစ်စနစ်နဲ့အုပ်ချုပ်နေတဲ့တရုတ်ပြည်မကြီးရဲ့လွှမ်းမိုးမှုကိုစန့်ကျင်ဆန္ဒပြတဲ့ဟောင်ကောင်ကဖြစ်အပေါ်မူတည်ပြီးတိုင်ဝမ်နေပြည်သူအတော်များများကလည်းတရုတ်နိုင်ငံရဲ့အုပ်ချုပ်မှုနဲ့ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့သူတို့ကျွန်းအတွက်မတူတဲ့အမြင်တွေရှိနေတာပါအမျိုးသားရေးဝါဒီပါတီကိုစလေဟန်ကတရုတ်နိုင်ငံနဲ့ပို့ပြီးတော့ပွင့်လင်းတဲ့အပေးယူလုပ်ဖို့လိုလားသလိုသမရဆိုင်ကတော့စန့်ကျင်ဖက်အမြင်ရှိနေတာလည်းဖြစ်ပါတယ
်ဒီနိုင်ငံလေပိုင်းဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ဒီဗိုင်းရပ်စ်ရောဂါပိုးအသစ်တစ်မျိုးကြောင့်လူတစ်ယောက်သေဆုံးသွားတယ်လို့ထိရောက်ကျမကြီးတောင်းဝန်ရှိသူတွေကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါပြင်နောက်ထပ်လူ9ယောက်ဟာလည်းဆုံးရတဲ့အခြေအနေမှာရှိတယ်လို့ဝူဟန်ဒေသန္တရကျန်းမာရေးကော်မရှင်နဲ့ဒီဟောင်ကောင်တောင်းဝန်ရှိသူတွေကပြောပါတယ်။ဒီဗိုင်းရပ်စ်ပိုးအသစ်ကြောင့်ဆုံးရောဂါခံစားနေရတဲ့သူဟာတောက်ကြနေကထိကတော့စုစုပေါင်း52ယောက်ရှိတယ်လို့အာနာပိုင်းတွေကပြောပါတယ်။အစောပိုင်းမှာတော့ဒီကူးစက်ရောဂါခံစားရတဲ့သူရေအတွက်ဟာ59ယောက်ထိရှိခဲ့ရာကနေ41ယောက်ထိကျဆင်းလာခဲ့တာဖြစ်ပါတယ်။ရောဂါကူးစက်ခံရတဲ့လူနာအနည်းဆုံး2ယောက်လောက်ကတော့သက်သာလာလို့ဆေးရုံကနေစဉ်းစားရဖြစ်ပြီးတော့ကျန်တဲ့လူတွေလည်းပုံမှန်အနေထားမှာရှိတယ်လို့ဆိုပါတယ် တည်ဆုံးသွားတဲ့သူဟာအသက်62နှစ်အရွယ်အမျိုးသားဖြစ်ပြီးတော့သူဟာအသက်ရှူမွားတာနဲ့ပြင်းထန်တဲ့ဆုပ်ယောဂဝေဒနာတွေကြောင့်ဆေးရုံတင်ခဲ့ရတာဖြစ်ပါတယ်။ဒါပြင်ဝမ်းမိုက်နဲ့အသေးယောဂတွေလည်းခံစားနေရသူဖြစ်ပြီးတော့ဒီကူးစက်ယောဂဖြစ်တဲ့သူအတော်များများနဲ့ဒီချိတ်ဆက်မှုရှိတဲ့ဝူဟန်မြို့စင်ကြယ်ဘုံကဈေးမှာပုံမှန်ဈေးဝယ်သူတယောက်ဖြစ်တယ်လို့လည်းဆိုပါတယ်။ဝူဟန်မြို့မှာဒီကူးစက်ယောဂဘာကြောင့်ဖြစ်ပွားလဲဆိုတာကိုတော့အခုချိန်ထိမသိရသေးဘူးလို့တရုတ်နိုင်ငံကပြောပါတယ်။ပြီးခဲ့တဲ့2003ခုနှစ်လောက်တုန်းကတရုတ်နိုင်ငံမှာဖြစ်ပွားခဲ့တဲ့ဆာစယောဂါကြောင့်လူပေါင်းရာနဲ့ချီတည်ဆုံးခဲ့ပါတယ်။တရုတ်နိုင်ငံမှာအခုလိုကူးစက်ယောဂါဖြစ်နေတာကြောင့်မြန်မာနိုင်ငံကနိုင်ငံတကာလေးစိတ်သုံးခုမှလည်းကိုပူချိန်တိုင်းကိရိယာတွေနဲ့ရောက်လာကြတဲ့ခီးသွားတွေကိုတေချာလေးလာဆေးဆေးစောင့်ကြည့်နေတယ်ဆိုပြီးတော့မြန်မာနိုင်ငံအကြမ်းအေးအကြီးအကဲတာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ။
အမေရိကန်အနေနဲ့မြောက်ကိုရီးယားနိုင်ငံရဲ့တောင်းဆိုချက်တွေကိုချွင်းချက်မရှိလက်မခံပဲနျူကလ িয়ার ဆွေးနွေးမှုတွေကိုပြန်လည်ဆမာမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံကပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြီးခဲ့တဲ့ကြာလပတ်နေ့ကတောင်ကိုရီးယားကနေတဆင့်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကိုမွေးနေ့ဆုတောင်းစကားပါခဲ့ပြီးတော့ကောင်ဆောင်နှစ်ဦးရဲ့ဆက်ဆံရေးကမဆိုးပေမဲ့ကင်ဂျုံအွန်အနေနဲ့သူနဲ့သမ္မတထရမ့်ရဲ့ဆက်ဆံရေးအပေါ်မှာအခြေခံပြီးတော့ဆုံးဖြတ်မှာမဟုတ်ဘူးလို့မြောက်ကိုရီးယားအာဏာပိုင်တွေကပြောပါတယ်။နျူကလ িয়ার အရေးဆွေးနွေးမှုတွေကိုပြန်ဆဖို့အမေရိကန်အနေနဲ့မြောက်ကိုရီးယားရဲ့တောင်းဆိုမှုတွေကိုချွင်းချက်မရှိလက်ခံရမယ်လို့မြောက်ကိုရီးယားတန်တမန်ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီတောင်းဆိုချက်တွေကဘာရေးဆိုတာကိုတော့သူပြောမသွားခဲ့ပါဘူး။မြောက်ကိုရီးယားကတော့အမေရိကန်နဲ့နိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေအပြင်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့ပူးတွဲစီရေးလိကျင့်မှုတွေနဲ့လက်နက်ရောင်းချမှုတွေနဲ့ပတ်သက်ပြီးတော့အမကျေနပ်ကြောင်းပုံမှန်ပြောဆိုလို့ရှိတာဖြစ်ပါတယ်
။ Australia နိုင်ငံ New South Wales ပြည်နယ်မှာအကြီးကျယ်လောင်တွန်းနေတဲ့ဒေါ်မီကြောင့်ဒေါ်ရိုင်းတရိစံ10,000လောက်ဒီဆုံးတယ်ရခဲ့တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ထော်မီတွေကြောင့်လူအသက်တွေပါဆုံးရှုံးခဲ့ရပြီးတော့အင်ဂျီ2000ကျော်နဲ့မြေအေကတန်းနဲ့ချီလောင်ကျွမ်းခဲ့တာပါထော်မီတွေကြောင့်မှာကိုအလာဝတ်ဝန်လေးတွေအမွေးရှည်မတ်စူပီယောကောင်လေးတွေနဲ့ကန်ဂရူးသားပိုက်ကောင်တွေအကြီးကျယ်မီလောင်ဒဏ်ခံထားတဲ့ရုပ်ပုံတွေကိုလည်းလူမှုကွန်ရက်ဆာမျက်နှာတွေမှာတွေ့မြင်နေရပါတယ်ကျော်ယိုရှိတရိစံတွေငှက်တွေနဲ့တောသားတော်ဝါတွေအင်းဆက်ပူမွားဘောင်းစုံပါဝင်တော်ရိုင်းတရိစံပေါင်းတန်းထောင်ချီမိတာတင်တင်ဆုံးခဲ့တယ်လို့စင်နီတက်ဆိုကခမန်းနေပါတယ်။တချို့မျိုးစိတ်တွေကတော့လုံးဝမျိုးတုံးပြောက်ခွေသွားမဲ့အနေထားရှိနေတယ်လို့ကြောင်းကျင်သူတွေကပြောပါတယ်။ဒါပြင်တွင်အောင်ပြီးတော့မိဘတန်ကလွတ်သွားတဲ့တရိစံတွေအနေနဲ့လည်းအပြင်ပြန်ထွက်လာတဲ့အခါမှာခလုံးစရာနေရာတွေစားစရာတွေနဲ့တောက်စရာတွေပါမရှိတော့တဲ့မိလောင်ပြင်မှာအသက်ရှင်တန်နိုင်မှာမလားဆိုတာကိုလည်းပညာရှင်တွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
စနေညတွင်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်အဆုံးထိတ်ကြမ်းတန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။စီအပိပခါတွေဖြစ်ပွားနေစေရခိုင်ပြည်နယ်တွင်မှမင်းများမြို့နယ်ကနေမြေပုံမြို့နယ်ကနေအိမ်ကိုပြန်လာတဲ့မိသားစုတစုကိုစစ်တပ်ကနေတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်ကိုလအွေကလေးငယ်တဦးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။တပ်မတော်ဘက်ကတော့သူတို့မပြစ်ဘူးလို့လည်းညင်းဆိုထားပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
မင်းများမျိုးနယ်ကနေမြေပုံမျိုးနယ်ညောင်ကန်ကျေးရွာတို့ပြန်လာတဲ့မိသားစုတစုလိုက်ပါလာတဲ့လေကိုတပ်မတော်ကလှန်ပစ်ခဲ့တာပါ။ဒီပြစ်ခတ်မှုကြောင့်လှေပေါ်လိုက်ပါလာတဲ့မိသားစုတွေကကိုလာတာအွေတားလေးဘိုက်ကိုထိမှန်ပြီးတေဆုံးတော့ခဲ့ရတာဖြစ်ပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးညောင်ကန်ဒေသခံဦးတိန်ရွှေတင်ကအခုလိုပြောပါတယ်
။အဲသူတို့မိသားစုကဒီမင်းများကနေပြီးညောင်ကန်ကျွတ်တော့လာတဲ့အဲဒီခါလက်မှာဒီတက်မတော်ကနေပြီးသူတို့လှေကိုတင်းနဲ့ပြစ်တယ်။အဲဒီမှာဒီကလေးကိုမှန်တော့တာ
အဲ့ဒီမိသားစုဟာမကြသေးခင်ကညောင်ကန်ချေရွာမှာတိုက်ပွဲဖြစ်ပေါ်ခဲ့တာကြောင့်မင်းပြမျိုးပေါ်တို့ထွက်ပြေးတင်းချောင်ခေကြရပြီးဒီကနေ့စနေနေ့ညနေပိုင်းကမိမိနေရာဖြစ်တဲ့မေဘုံမျိုးနဲ့ညောင်ကန်ချေရွာကိုပြန်လာတာဖြစ်ပါတယ်။လန်ကူလာမေလွန်ချေရွာအနီးရောက်တော့ခုလိုပြစ်ခတ်ခံရတာဖြစ်တယ်လို့ဆိုပါတယ်။အခုလိုစစ်တပ်ကလှမ်းပြလို့အသက်6လရွယ်ကလေးလေးတေဆုံးတော့တာဖြစ်တယ်လို့ဒေသခံတွေကပြောနေကြပေမယ့်စစ်တပ်ဘက်ကတော့ဒါကိုငြင်းဆိုပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကသူတို့ပြစ်ခတ်မှုမဟုတ်ကြောင်းအခုလိုပြောတော့တာပါ။
ကျွန်တော်ပြောမယ်အဲ့နာမှာဟလာတိုက်ပွဲဖြစ်တာလည်းမရှိဘူးတိုက်ပွဲဖြစ်တဲ့အနေနဲ့လည်းတခြားပြီအဲ့အားတော့ဝါရဆက်ဆက်ကိုပြတ်နေတယ်တိုက်ပွဲဖြစ်တာတော့ဗျာမြေပုံမျိုးနဲ့စဉ်းရင်းဝင်နေတာပေါ့အမဟုတ်လေကျွန်တော်ပြောတာမဟုတ်ဘူးလို့ပြောထားပြီးသားမဟုတ်ဘူးဗျာနော်ဝါရတန်ဆက်တယ်ကျွန်တော်တို့ကမှမလို့
တနတ်တန်အကြောင်းဘိုက်ပွင့်ထွက်နေတဲ့ကလေးနဲ့မိသားစုဓာတ်ပုံတွေလူမုန်းကွန်ရက်ပေါ်မှာပြန့်နေနေပြီဒေသခံရခိုင်ပြည်သူတွေကြောက်မှလှုပ်လှုပ်တိတ်တိတ်ဖြစ်နေကြပါတယ် လက်ရှိရှိမှာအဲ့ဒီတည်ဆုံးတော်တဲ့ကလေးကိုမင်းပြားစေယုံကိုပို့ဆောင်နေတယ်လို့မင်းပြားမျိုးနဲ့မေလွန်ကြီးရွာဒေသခံကိုမောင်နေကပြောပါတယ်။အဲ
့ဒီကလေးကအမှစစ်တပ်ကပြစ်လိုက်လို့လည်းအမှကလေးကိုစေချန်ကြည့်ပြီးတော့ကျွန်တော်ဒီမေလွန်ကြီးရွာကိုရောက်လာတာကျွန်တော်ကအမှဟိုမိသားကိုပြန်ပို့တာတကူအခုပို့နေတာခဏနေရဟိုအမှရောက်နေမယ်မိသားကို
အစိုးရတပ်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့တနှစ်ကျော်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာကလေးတွေငယ်ပါဝင်ရသားတေဆုံးသူ100ကျော်အထိရှိလာတာလည်းဖြစ်ပါတယ်။အခုလိုရသားတွေတေဆုံးတိုင်းမှာလည်းတပ်နဲ့ AA ဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွတ်ဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ
်။ဒါကတော့ရခိုင်ပြည်နယ်အတွင်းမှာ6လအရွယ်ကလေးငယ်လေးတနက်ထံရနဲ့တေဆုံးခဲ့ရတဲ့သတင်းကိုကိုတက်နိုင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံထဲမှာနိုင်ငံကူးလက်မှတ်ဗီဇာအတူကိုင်းဆောင်ထားတဲ့မြန်မာနိုင်ငံသားတချို့ဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးကြပါရစေ။ထိုင်းနိုင်ငံကနရာတိဝခရိုင်နမ်ဆန်မြို့နယ်ထဲမှာပြည်ဝင်ခွင့်ဗီဇာတစ်စိတ်အတူနှိပ်ထားတဲ့နိုင်ငံကူးစာအုပ်တွေကိုင်ဆောင်ထားတဲ့လူကုန်ကူးသူတွေခေါ်လာတဲ့မလေးရှားနိုင်ငံဘက်ကိုခိုးဝင်ကြမဲ့မြန်မာနိုင်ငံသား26ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မနေ့ဇန်နဝါရီလ10ရက်နေ့ကရဲတပ်ဖွဲ့ဝင်တွေကဘန်ကောက်ကနေထိုင်းမလေးနယ်စပ်ကိုမောင်းလာတဲ့ခရီးသည်တင်ဘန်ကား3စီးနောက်ကိုလိုက်လံစစ်ဆေးတဲ့အချိန်မှာအခုလိုမျိုးတရားမဝင်နိုင်ငံကူးလက်မှတ်တွေကိုင်ဆောင်ထားသူတွေကိုဖမ်းဆီးမိခဲ့တာပါ။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ဇန်နဝါရီလ10ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းနာရာတီဝခရိုင်နန်းဆန်မျိုးနယ်ကရဲတပ်ဖွဲ့ဝင်တွေကဘန်ကောက်ကနေထိုင်းမလေးနယ်စပ်စူငိုင်ကိုလော့ခရိုင်ကိုမောင်းလာတဲ့ခီးသည်တင်ဘန်ကား3စီးနောက်ကိုလိုက်လံစစ်ဆေးတဲ့အခါမှာမြန်မာအမျိုးသား23ဦးနဲ့အမျိုးသမီး3ဦးပါတဲ့မြန်မာနိုင်ငံသား26ဦးကိုနိုင်ငံကူးစာအုပ်ဗီဇာတုံးအတုတွေနဲ့မှဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီမြန်မာနိုင်ငံသားတွေဟာလူမောင်ခိုပွဲစားတွေနဲ့ဆက်သွယ်ပြီးပွဲစားတွေစီစဉ်ပေးထားတဲ့အတိုင်းနိုင်ငံကူးစာအုပ်ဗီဇာတုံးအတုတွေနဲ့ထိုင်းနိုင်ငံကိုဖြတ်ခါမလေးရှားနိုင်ငံမှာအလုတ်ကင်ရှာဖွေကြဖို့အတွက်ထွက်လာခဲ့ကြတာပါ။လူမောင်ခိုကိုင်းကမြန်မာနိုင်ငံသားတွေကိုခေါ်လာပြီးဆိုတာကိုအာဏာပိုင်တွေကကြိုတင်သတင်းရတာကြောင့်နာရာတီဝခရိုင်ရဲတပ်ဖွဲ့နဲ့လူပုံကူးမှုတားဆီးနေတဲ့အဖွဲ့တွေကအခုလိုရှာဖွေဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။နာရာတီဝခရိုင်နတ်ဆန်စခန်းမှုဖရာဒေါ်စဝါဒီကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။ခုဖမ်းဆီးမိတဲ့မြန်မာနိုင်ငံသားတွေကိုဆက်လက်စစ်ဆေးမှုတွေပြုလုပ်နေပြီးသူတို့ကိုခေါ်လာတဲ့လူမောင်ကိုကိုင်းကိုဖော်ထုတ်အရေးယူသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံသား26ဦးကိုတော့တရားမဝင်ခိုးဝင်မှုနိုင်ငံကူးစာအုပ်အတုကိုင်းဆောင်မှုတွေနဲ့နာရာတီဝခရိုင်ရဲတပ်ဖွဲ့ကအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုသွားတာပါ။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ်
။ဒါကူမှတာပြန်ဖြစ်တယ်လို့ပြောလို့မတူတော့ဒါနဲ့ဖမ်းမိရာကိုကျွန်တော်တို့တင်းမှာဖမ်းမိရာပြီးတော့မှတင်းမှာတက်လာလို့ဒါကျွန်တော်တို့ကဒါကိုဟိုအောင်ကျွန်တော်ဖမ်းမိရလို့ပြောတာဖမ်းကြားထဲမှာဖမ်းမိနေဘယ်နှယောက်ဘယ်နှတော့ဘယ်နှလို့ဘယ်လောက်လွတ်နေလဲဆိုတာကျွန်တော်တို့မသိဘူးဒီအာဏာပိုင်မှာလည်းတချို့လည်းလက်စားပါနဲ့တမျိုးရရှိတာပေါ့အဲ့တော့ဒီလိုလမ်းကြောင်းတွေသွားတဲ့အခါမှာဒီပွဲစားတွေနဲ့အာဏာပိုင်တွေကလုံးဝမချိတ်ဆက်တွေနဲ့အဲ့လိုမျိုးသွားလို့မရအောင်အဲ့တော့သူတို့အဲ့လိုမျိုးဟိုပေါ့လက်ထိုးပြီးတော့အဲ့လိုမျိုးသွားကြဒါကူးမှတပြန်ဖြစ်တယ်လို့ပြောလို့မသိဘူ
းအခုလိုမျိုးလူကုန်ကူးမှုနိုင်ငံကူးလက်မှတ်အတုတွေနဲ့နေဆက်ချက်ကြော်မှုတွေကိုဖမ်းဆီးမှုတွေလုပ်နေတယ်လို့ထိုင်းအစိုးရကဖွင့်ပြမထားတဲ့အလုပ်ကိုင်တွေကိုလုပ်နေသူတွေကိုလည်း2020နှစ်စမှာ PRP ဖမ်းဆီးတာတွေလည်းရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းတောင်ပိုင်းမှာခွင့်ပြုထားတဲ့အလုပ်မဟုတ်ပဲဗေဒင်ဟောဆားနေတဲ့မြန်မာနိုင်ငံသားနှစ်ဦးကိုအရေးယူခဲ့ပြီးချွန်ပူရီခရိုင်ကဆောက်လုပ်ရေးဝင်းထဲကိုလောက်ဝကအရာရှိတွေကဝင်ရောက်ဆစ်ဆေးခဲ့ပြီးတဲ့နောက်တရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသား16ဦးကိုလည်းဖမ်းဆီးခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတောက်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့စနေညကျန်းအပတ်စဉ်ခန္ဓာတွေကဒို့အတန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုနားဆင်ရမှာပါ။ Frontier မြန်မာကနေတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်နားဆင်ရအောင်ပါရှင်။
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါ2015ခုနှစ်တုန်းကဂျာနဲ့ချီတဲ့မြန်မာငါးဖမ်းသမားတွေကိုကျုံပြုတ်ခိုင်းစီခံရတာကနေကယ်တင်နိုင်ခဲ့ပါတယ်ဒါပေမဲ့၄နှစ်ကျော်ကြာတဲ့အချိန်ထိသူတို့ကိုပေးထားတဲ့ကတိအတိုင်းလောကပြန်တောင်းပေးမယ်ဆိုပေမဲ့အခုထိတော့မရသေးပါဘူးဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ The Wellwatch နဲ့ဒို့အတန်တို့ဟာ လွတ်မြောက်လာတဲ့လူကုန်မှုခံရတဲ့ရေလုံသားတွေရဲ့ကျုံးကန်နေရမှုတွေကိုရှာဖွေတင်ဆက်ထားပါတယ်ဒီဆောင်မကိုဒဝဲဝက်စ်မှသတင်းတောက်တွေကရေးသားထားတာဖြစ်ပြီးမျိုးသူကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်2015ခုနှစ်လုံးကအင်ဒိုနီးရှားနိုင်ငံမှာလူအားခေါ်ပုံဖြတ်ခံရပြီးကျောင်းသက်ဖွဲနှိပ်စက်ခိုင်းစေခံခဲ့ကြရတဲ့ရာနဲ့ချီတဲ့မြန်မာငါးဖန်သမားတွေကိုကန်တင်နိုင်ခဲ့ပါတယ်။သူတို့မြန်မာနိုင်ငံကိုပြန်လာပြီး၄နှစ်ကြာမြင့်အချိန်ထိသူတို့ရဲ့လုံအားတွေကမရရှိသေးပါဘူး။ဒါပေမဲ့သူတို့ရဲ့မျှော်လင့်ချက်တွေကတော့ရှင်သန်နေသေးပါ
။လောက်အခါကိုသူတို့ကလာပေးပါမယ်ဆိုကြောင့
်လောက်အခါကိုလာပေးမယ်။ရောင်းမဲ6လဆောင်းနေလို့ပြောပါတယ်။ကျွန်တော်အခု6လမဟုတ်တော့ဘူး။6နဲ့ထဲဝင်နေပြီ။အခုချိန်ကြီးကျွန်တော်ကလောက်အခါဆိုတော့မရခဲ့ဘူး။
သူကတော့လူကုန်ကူးခံရပြီးနောက်ကဲတင်ခံရတဲ့ဒဝဲမြို့နယ်ပကောကြီးရွာမှာနေထိုင်တဲ့ဦးနီနီပါဦးနီနီအပေါ်ဝင်ငါးဖန်သမားတွေက AP သတင်းဌာနကစုံစမ်းဖော်ထုတ်ရေးသားလိုက်တဲ့ခေတ်သစ်ငွေဝယ်ကြော်ဆိုတဲ့သတင်းတင်ပြချက်ထုတ်လွှင့်ပြီးတဲ့နောက်ကဲတင်ခံခဲ့ရပါတယ် Most are from Myanmar
one of the poorest countries in the world
သူတို့တွေဟာရိုက်နှက်နှိပ်စက်ခံရမှုတွေအပေါ်ဝင်အခြားပြင်းထန်တဲ့နှင်းပန်းနှိပ်စက်မှုတွေကြောင့်ပါနာယီ20ရာနေပြီး22နာယီအထိဝင်ငွေမရရှိပဲအဓမ္မလှုပ်လှုပ်ခဲရတယ်ဆိုတော့တည်င်းတွေဟာလည်းနိုင်ငံတကာကတည်င်းကောင်းကြီးဘိုင်းတွေကိုဖန်ဆန်းနိုင်ခဲ့ပါတယ်အဲဒီနောက်မှာတော့ရေလုံသားတွေဟာချေးကျော်ဘဝမှာလွတ်မြောက်ခဲ့ပြီး2015ခုနှစ်ကမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာတဲ့အခါမှာသူတို့ရဖို့ရှိတဲ့လူအားခတွေကိုပြန်တောင်းပေးပါမယ်လို့အစိုးရကကတိပြုခဲ့ပါတယ်ဥနီနီယာခုအချိန်တည်းသူ့လိုအားခောက်ကိုမျောလင့်နေသေးပ
ါလောက်ခါနာပါသားပြီဆိုလဲအဲလောက်အဲ့နဲ့တော်တော်နဲ့မှရာလေးပုတ်ကောင်း
လောက်ခါနဲ့ပတ်တိုင်တော့ဒီနှစ်ဒီလအတော်သေးတော့မှရရတော့ပုတ်ကောင်းတော့ပါနော်ကို့မှာလက်ညှိုးထုတ်ပြကြမရှိရင်ပတ်ဆက်နဲ့ခြေလို့မရဘူးလေထိုင်ဘက်နဲ့တသိန်းတော့တော့နဲ့တော့တော့အစွန်ဆက်လေရှိသေးတယ်ကျွန်တော်လည်းမှန်းမိတော့ကျန်တာကတော့တသိန်းကျော်တော့ကျန်သေးတယ်အခုငွေကြေးနဲ့တွိုင်းတော့တိန်40 50ပတ်ဝန်းကျင်တော့ရှိမှာပါနော်
သူပြန်ရောက်လာတဲ့၄နှစ်ကြာအောင်စောင့်ဝတ်နေရတဲ့ရရအလုပ်တွေကိုလိုက်လုပ်ခဲ့တယ်လို့ဆိုပါတယ်။အဲဒီလုပ်တွေကလည်းနေ့စဉ်စားဖို့အတွက်သာဝင်ငွေရရှိတာကြောင့်မိသားစုအတွင်ကတဦးဦးကဖျားနာခဲ့ရင်ပိုက်ဆံချေပြီးကုသရတယ်လို့ဆိုပါတယ်
။ကျွန်တော်ချွေးနဲ့သနာကြောင့်လောကလောကောက်ကိုကျွန်တော်လိုရဲ့
ကျွန်တော်ချွေးနဲ့ရင်ပြီးလှုပ်ထားတဲ့လောကောက်ကိုကျွန်တော်လိုချင်တယ်သူများနိုင်ငံမှာသူများပစ္စည်းကိုကျွန်တော်တလိမ့်ထားတာမဟုတ်ဘူးလေကျွန်တော်မိုးရလည်းလို့ရနေကူလည်းလို့ရလှိုင်းလည်းလို့ရအဆောက်အအုံလို့ရတယ်ဗျာပြောမဆိုရင်ကျွန်တော်ဝန်နေတယ်ဗျာကျွန်တော်ရောက်လာကြတဲ့အခုချိန်ထိအလုပ်လုပ်တယ်သူများအိတ်တာတွင်တူဖို့ခေါ 9,000 ပေးကျွန်တော်ယူတယ် 2,000 ပေးကျွန်တော်ယူတယ်မငင်းဘူးကျွန်တော်ရလည်းလို့လုပ်တယ
်သူ့ရဲ့မိသားစုဟာသူကိုယ်တိုင်စောက်ထားတဲ့ဝါတချမ်းပဲခင်းနိုင်တဲ့အိမ်မှာသာနေထိုင်ရပြီးခုချိန်ထိအကာမရှိသေးဘူးလို့ဆိုပါတယ်ဦးနီနီယာသူ့လိုအားခရဖို့ကူညီပေးပါလို့လွန်ခဲ့တဲ့3နှစ်ကရွာအုပ်ချုပ်ရေးမှုကိုလည်းတောင်းဆိုခဲ့ပါသေးတယ်။ဒါပေမဲ့အရာမရောက်ခဲ့ပါဘူး။ဦးနီနီလိုပဲကယ်ဆယ်ခံခဲ့ရတဲ့တတင်းလာတဲ့အတိုင်းဒေသကြီးတွင်းရှိရေလုံသားတွေကသူတို့လိုအားခကိုပြန်ရဖို့အတွက်နှီးမျိုးစုံနဲ့စူးစမ်းနေကြပါတယ်။2019ခုနှစ်မှာတော့ကယ်တင်ခံခဲ့ရတဲ့ရေပြူမြို့နယ်မှာရေလုံသားတချို့ကိုနောက်ဆက်တွဲအင်တာဗျူးဖြေဖို့အတွက်အာဏာပိုင်တွေကရန်ကုန်မြို့ကိုလာဖို့ပြောကြားချိန်မှာတော့မျော်လင့်ချက်တွေပြန်လည်ရှင်သန်လာခဲ့ပါတယ်။အင်ဒိုပြန်ရေလုတ်သားတွေဟာကိုယ်စိမ့်နဲ့ကိုရန်ကုန်လာခဲ့ကြပြီးတာဝန်ရှိသူတွေကဖြည့်ခိုင်းတဲ့ပုံစံဖောင်တွေကိုထပ်ဖြည့်ခြင်းအင်တာဗျူးတွေထပ်မံဖြည့်ဆို့ခြင်းတွေလုပ်ရတယ်လို့ရေပြူမြို့နယ်မြောက်ပေးဝရွာသားကိုအောင်စိုးကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီချိန်ကနေပြီးခုချိန်ထိထပ်မံဆွတ်တယ်တာမရှိတော့ပါဘူး။တိုင်းလူမှုဝန်ထမ်းဦးစီးဌာနဦးစီးအရာရှိဒေါ်ဆန်းဆန်းလှိုင်ကတော့အင်ဒိုပြန်တွေကိုအသက်မွေးဝမ်းကြောင်းပညာအတွက်ထောက်ပံ့ပေးမှုများပြုလုပ်ပေးခဲ့ကြောင်းပြောပါလေ။အဲ့ဒီထောက်ပံ့ထားမှုအရာရောက်မရောက်အဆင်ပြေမပြေကိုထောက်ပံ့ပြီးနှစ်လအတွင်းပြန်ကွင်းဆင်းစီစစ်ခဲ့ပြီးနောက်မှာနောက်ထပ်ကွင်းဆင်းနိုင်ခြင်းမရှိခဲ့ကြောင်းဒေါ်ဆန်းဆန်းလှိုင်ကဝန်ခံပါလေ။လူတယောက်ကိုအများဆုံးနှစ်ကြိမ်ပဲတွေ့နိုင်ခဲ့တယ်လို့တော်ဆန်းဆန်းလည်းကပြောပါလေ
ဒီကလေးရဲ့တိုက်စီဆွဲမယ်ဆိုရင်9သိန်းကျမှာပေါ့နော်6သိန်းကျမှာအဲ့လိုမျိုးလေးကျမတို့အရင်ရှေ့ပြေးသွားစုံစမ်းပေးရတာလေအဲ့ခါကျတော့ထောက်ပံ့ပေးတယ်ပေါ့နော်အဲ့ခါတော့တို့ရဲ့အတမွေးဝမ်းကြောင်းပြင်နာလေးလုပ်ပေးတယ်ပေါ့တချို့တွေကျတော့လေကျမတို့ follower like တဲ့အချိန်မှာရှိတယ်လေတို့လုတ်ချင်တဲ့အလုပ်လို့ပြောတယ်ကျမတို့ကျန်းနေထောက်ပံ့ပေးလို့ဆိုတော့ထောက်ပံ့တဲ့ခါကျတော့တို့လုတ်တချို့တွေကျတော့လေရောက်ပြီးမကြဘူးပြန်ထွက်ကြ
ဒေသအတွင်းသတင်းအေဂျင်စီတစ်ခုဖြစ်တဲ့ The Way Watch ကတော့သတင်းသားတိုင်းတွင်းကအင်ဒိုပြန်54ရောက်ကိုလူတွေ့မေးမြန်းနိုင်ခဲ့ပြီးတော့ထိုင်းနိုင်ငံနဲ့အခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းထွက်ခွာသူ20ဦးရဲ့မိသားစုဝင်တွေကိုမေးမြန်းခွင့်ရခဲ့ပါတယ်။စုစုပေါင်း84ဦးနဲ့ဆက်သွယ်ပြုမေးမြန်းခဲ့ရမှာအားလုံးကသူတို့ရဲ့လိုအားခတွေမရရှိသေးကြောင်းပြောဆိုကြပါတယ်။အဲ့ဒီ84ဦးမှာပုံမှန်ဝင်ငွေရနေတယ်လို့ဖြေဆိုသူ10ဦးပဲရှိပြီးတော့မိသားစုစားဝတ်နေရေးဖူလုံပါတယ်လို့ဖြေဆိုသူ9ဦးပဲရှိပါတယ်။အစိုးရတာဝန်ရှိသူတွေနဲ့တချိန်နဲ့အထက်ပြန်တွေ့ခွင့်ရသူတွေနဲ့ထောက်ပံ့ငွေ6,800ထိရသူတွေရှိပါတယ်။အချို့က2,800ဒါမှမဟုတ်အဲ့ဒီငွေနဲ့ညီမျှတဲ့စားပေါက်ကုန်တွေရောက်ဖူးပါတယ်။ကောတောင်းမြို့နယ်ခုနှစ်မိုင်ရွာကအင်ဒိုပြန်တဦးရဲ့မျိုးသမီးကတော့အစိုးရတာဝန်ရှိသူတွေကကိုပိုင်အိတ်ချံမဟုတ်ရင်ရအောင်လို့ပေးမယ်ပြောပြီးလွန်ခဲ့တဲ့3နှစ်ကပြောပြီးပျောက်သွားတာခုထိပေါ်မလာတော့ဘူးလို့အဲ့ဒီမျိုးသမီးကပြောပါတယ်အင်ဒိုပြန်ဥနီနီကတော့သူကငါးဖန်းသင်္ဘောအပေါ်မှာအထမခိုင်းစေခံနေရချိန်တွင်သူမိဘတွေကအီတောင်စုစင်းမှာသူ့နာမည်ထပ်သွင်းခွင့်မရရှိခဲ့ပါဘူးဒါကြောင့်သူ့မှာနိုင်ငံသားစီစစ်ရေးကမှတ်ပုံတင်မရှိရတဲ့ကျောင်းနေတဲ့သားသမီးတွေအတွက်ခက်တွေ့မှာစိုးရိမ်နေတယ်လို့ပြောပါတယ်2015ခုနှစ်ကမြန်မာနိုင်ငံသားကျော်ပြုတ်ခံရေလုတ်သားများကိုအင်ဒိုနီးရှားမှာကိုယ်တိုင်ကိုကြောက်သွားရောက်ခေါ်ယူခဲ့တဲ့မြန်မာနိုင်ငံလူကုန်တာရတပ်ဖွဲ့မှရဲမူကြီးဥခင်မောင်လာကတော့အဲ့ဒီချိန်ကပြန်လာစရာလမ်းမရှိသူများကိုအေးပြန်ခေါ်ဆောင်ရေးတာပထမဦးစားပေးလွတ်ဆောင်ခဲ့တယ်လို့ပြောပါတယ်။ပြန်လမ်းမရှိတဲ့သေတွင်းကကယ်ဖို့ကိုပထမဆုံးစ조사ခဲ့ပြီးလိုအားခပြန်ရရေးကဒုတိယဦးစားပေးဖြစ်ခဲ့တယ်လို့လက်ရှိမှာငိမ့်စားယူထားပြီးဖြစ်တဲ့ရဲမူကြီးဥခင်မောင်လာကပြောပါတယ်။အင်ဒိုပြန်ဥနီနီကတော့သူ့ကိုအင်ဒိုကကယ်ခဲ့တဲ့အစိုးရကိုကျေးဇူးတင်ကြောင်းပြောပါတယ်။သူ့လိုအားခောက်ကိုလည်းအစိုးရကတောင်းပေးစေချင်ကြောင်းပြောပါတယ
်။ဦးသိစိတ်လည်းကျေးဇူးတင်ရပြီနူးဆိုတော့ကျွန်တော်
တမန်ဟောင်းဦးသိစိတ်ကိုလည်းကျေးဇူးတင်ပါတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဘလောင်ပြန်ဖို့ပေးတဲ့တော်ကြောင်ပါ။ဒါမှမဟုတ်ဦးသိစိတ်ကိုကျေးဇူးတင်ပြီးတော့ကျွန်တော်တို့ရဲ့တခါတလေမှောက်တိုင်းထိပြီးလှုပ်ထားတဲ့ကျွန်တော်တို့လောက်အခါတွေကျွန်တော်တို့လက်ထဲမရောက်တာဆိုးတာပေါ့နော်။ကျွန်တော်တို့တက်ကိုကယ်ပေးပြီးတော့ကိုနိုင်ငံပြန်ဖို့ကိုရွာကိုပြန်ဖို့ပေးရတဲ့ဦးတက်စစ်ကိုကျေးဇူးတင်ပါတယ်လေးလေးလေးစားပါတယ်ကျွန်တော်ချင်းနဲ့ရင်ပြီးလှုပ်ထားတဲ့လောက်အခါတွေကိုကူညီပေးပါလို့ကျွန်တော်တောင်းဆိုချင်ပါတယ်အဲ့ဒါကတော့အခုလက်ရှိရှိနေတဲ့အစိုးရဘက်ကမူတည်တာပါလေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ The Way West မှတင်တော်များမြို့သူဇာနီနဲ့ဂျယ်ရက်ချောင်းနေလို့ဖြစ်ပါတယ်ဒိုးအတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်စိတ်ဆုထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Frontier မြန်မာကနေတင်ဆက်ပေးခဲ့တဲ့ဒိုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 0923923555လေးကိုဆက်သွယ်နိုင်တယ်လို့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒိုင်းလေးလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်။ line meter 2532251နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။2020ခုနှစ်ဇန်နဝါရီလ17ရက်စနေညရက်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ19 kHz 15953ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 933ကနဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မျောနေကြတဲ့စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးကန်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အလားအလာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်တရုတ်သမ္မတရှီချင်းဖျင်ရှီသတင်းပတ်တဲ့မြန်မာနိုင်ငံကိုလာဖို့ရှိပါတယ်ဒါဆိုရင်2020နှစ်တည်းထဲမှာတရုတ်သမ္မတရဲ့ပထမဆုံးပြပခီးစဉ်ဖြစ်တယ်လို့ပဲမြန်မာနိုင်ငံကို19နှစ်အတွင်းပထမဆုံးတရုတ်သမ္မတတူရဲ့ခီးစဉ်လည်းဖြစ်တာကြောင့်ထူးခြားမယ်ဆိုပြီးတော့လည်းမျှော်လင့်နေတာတွေရှိပါတယ်ဆိုတော့ဒီကမ္ဘာမှာတနေ့တစ်ခြားဩဇာရှိန်ဝါကြီးလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးတွေကနေမြန်မာနိုင်ငံအနေနဲ့ဘလို့အကျိုးမြတ်တွေမျှော်လင့်နိုင်မလဲဆက်ဆံရေးမှာရောသတိထားစရာဘာတွေရှိမလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပင်နိုင်ဆွေးနွေးဖို့အတွက်ဒီမြန်မာရေးအခက်အခဲပုံကူတွေဖြစ်ကြတဲ့တရုတ်နိုင်ငံခြေဆိုင်ဒေါက်တာလတ်ကျော်စိုးနောက်သတင်းစာဆရာဦးမောင်စိုးတို့ဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုံကူနှစ်ဦးလဲအခုဆိုလေးလိုက်မှမှာရောက်နေပါပြီဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးပေါ့လေကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကူရဲ့ကျမ်းမြင့်သုံးသက်ချက်ကိုကြားကြပါလေခင်ဗျာဆိုတော့ဒါဆိုရင်ဒီနှစ်မှာတရုတ်သမ္မတရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့နောက်မြန်မာနိုင်ငံကိုနှစ်ပေါင်း20နီးပါးမှာပထမဆုံးလာတာလည်းဖြစ်တော့ဒီနောက်ခီးစဉ်အတွင်းမှာတော့ဒီမြန်မာခေါင်းဆောင်တွေနဲ့တွေ့မယ်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ဒီစာချုပ်တချို့လည်းလက်မှတ်ထိုးမယ်ဆိုတဲ့သတင်းတွေလည်းကြားပါတယ်ဆိုတော့ဒီလိုထင်သာမြင်သာပေါ့လေထူးခြားချက်တွေအပြင်အခုခီးစဉ်မှာတခြားနောက်ကွယ်ကဟိုထူးခြားချက်တွေရောဘာတွေများရှိအောင်မလဲဆရာမဒေါက်တာလကျော်စောအရင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ဟိုမနေ့ကကမှတရုတ်ပြည်ကညာတာပါဟိုသမရရှိချင်းခင်သွားမယ်ဆိုတာအဲ့တော့ဒါဗမာပြည်နဲ့တရုတ်ပြည်နဲ့ဒီဟိုအပြန်ကအသိမှတ်ပြလာပေါ့နော်အဲ့တော့အနည်း90ပြည်အထိမှတ်အတွက်သွားတာအဲဒီမှာစီးပွားရေးတွေဘာတွေအဲဘယ်လိုလုပ်မယ်ပါမယ်ပေါ့ဗျာအဲ့ဒီဟာတွေပြောသွားပါတယ်ဟုတ်လားအဲဥမာအစီကြောက်ဖြူရင်းနဲ့စိတ်ကားလို့ဒေသမျိုးတွေနောက်တစ်ခုကအဲပမာပြည်နဲ့တိဆောက်မဲ့ကော်ရီဒါလမ်းကြီးဒီစားလေးပေါ်ရအဲ့ဒါတွေပြောသွားတဲ့အထက်မှာသူတို့ခုထည့်ပြောသွားပါတယ်အဲ့ဒါကပါလေဆိုတော့သမရရှိချင်းပြင်ရဲ့2020နှစ်တည်းအတွင်းမှာပထမဦးဆုံးသောပြပခီးစဉ်ဖြစ်တယ်ဆိုတာထည့်ပြောသွားပါတယ်အဲ့တော့တရုတ်ကသူကတန်ငင်းတမန်ငယ်လောက်ဟန်အရာဆိုရင်သူကဒီပထမဦးဆုံးခီးထွက်တာဟာအဲ့ဒီသူအဲ့ဒီနှစ်မှာသူလုံးမဲ့policy တွေမူရဲ့ဦးစားပေးတီကဦးစားပေးနိုင်တာဖြစ်တတ်ပါလေ။ဥပမာအရင်အာဖရိကကိုဦးစားပေးမယ်ဆိုရင်အာဖရိကကိုအရင်စားထွက်တာပေါ့ဗျာ။မိုဇမ်ဘစ်လိုနိုင်ငံမျိုး၊ဧသီယိုးပီးယားလိုနိုင်ငံမျိုးအဲ့လိုထွက်တယ်။ဥရောပဆိုလည်းဥရောပပေါ့။အဲ့တော့ဒီနှစ်ကတော့သူကအာရှတိုက်နဲ့တခါအာရှတိုက်ကမှအေရှန်နဲ့ကပမာနိုင်ငံကိုဦးစားပေးပြီးလာတာဆိုတော့ဒါဟာထူးခြားချက်ရှိတာမှန်တယ်။အဲ့တော့2020မှာတရုတ်ကစီမံကိန်းထဲမှာသူကစီမံကိန်းအကြီးတစ်ခုရှိတယ်။အဲ့ဒါပါလဲဆိုတော့ RCEP ပြီးအောင်လက်မှတ်ထိုးမယ်။ပြီးအောင်အကောင့်ထည့်ဖို့မယ်ဆိုရင်ပန်းချက်။ဒါဝင်နိုဝင်ဘာဟိုနိုဝင်ဘာလတုန်းကဟိုဘန်ကောက်မှာလုပ်တဲ့အာဆီယံနဲ့တခြားထိပ်သီးအစည်းအဝေးမှာဝန်ကြီးချုပ်လိခတ်ချန်ကကြီးညာသွားတာဖြစ်တယ်။အဲ့တော့ဒီ ASEAN ဆိုတာကသူကအာဆီယံ10နိုင်ငံနဲ့တခြား6နိုင်ငံနဲ့ပူးပေါင်းထားတဲ့အဖွဲ့အာရှတိုက်အတော်များများကိုပါတယ်အဲ့တော့အာဆီယံ10နိုင်ငံနဲ့အာရှတိုက်ကတချို့6နိုင်ငံနိုင်ငံကြီးတွေပါတယ်တရုတ်ပါတယ်တောင်ကိုရီးယားပါတယ်ဂျပန်ပါတယ်ဩစတြေးလျပါတယ်နယူးဇီလန်ပါတယ်အိန္ဒိယပါတယ်အိန္ဒိယကတော့ယာယီနှုတ်ခတ်ထားတာပေါ့ဗျအဲ့တော့အဲ့လိုအဲ့ဒီဟာကြီးကိုယူမှန်းတဲ့အခါမှာအာဆီယံနိုင်ငံတွေကြီးလိုက်တော့အာဆီယံနိုင်ငံမှာအနည်းဆုံးဖွံ့ဖြိုးရေးအနည်းဆုံး၃နိုင်ငံရှိတယ်။ဒီကတက်ကြီးဆိုင်တဲ့ဒီ၃နိုင်ငံ။လာအိုရဲ့ကမ္ဘောဒီးယားရဲ့ပမာရဲ့ လာဦးနဲ့ကမ္ဘောဒီးယားကတော့သူကအယုတ်ကဒီမြေခေါင်မြေပွန်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာတော်တော်ရောပါသွားပြီးတော့တော်တော်ဖွံ့ဖြိုးတိုးတက်တဲ့လမ်းပေါ်တော်တော်ရောက်ပါပြီဒီမှာပြဿနာတင်တာမြန်မာနိုင်ငံပဲအဲ့တော့မြန်မာနိုင်ငံရဲ့ပြဿနာကဘာလဲဆိုတော့ပြည်ရင်းမတည်ရင်အဲ့ပြည်ရင်းမတည်ရင်ဟိုမဖြစ်ချင်းနဲ့ဘာစည်းဝါးရေးမှလုပ်လို့မရဘူးဆိုတာအစိုးရကတည်ပြီးပြောတာလားဒါကြောင့်မလို့မြန်မာနိုင်ငံကိုအရေးပေးတာဟာဒီကိစ္စကိုကူညီဖြည့်ဆင်းပေးကြလို့စီးပွားရေးကိစ္စတွေဒီကိစ္စတွေမှာအိုပြီးအရေးပေးကြလို့အရေးယူဆောင်ရွက်ပေးကြလို့ဒီခီးစဉ်ဖြစ်ပေါ်လာတယ်လို့ကျွန်မကတော့
ဟုတ်ကဲ့ဆရာမတော်လာကြဆိုဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုးရဲ့သဘောထားကိုခင်ဗျကျွန်တော်တို့အခုခီးစဉ်မှာအဓိကထူးခြားချက်တွေတခြားဘာတွေများရှိအောင်လဲသူတို့တရားဝင်ကြီးညာထားတာအပြင်ပေါ့လေ
အဲ့တော့ဗမာပြည်ကိုသူ့ရဲ့မဟာကြီးရကြတဲ့ရီမန်းကျက်တွေရေးပါတဲ့နိုင်ငံတွေသဘောထားတာပါအဲ့ဒီခြေကံဘဝနေပြီးတော့ဒီခီးစဉ်ပေါ်ပေါက်လာတယ်လို့ပြောရပါမယ်ဒီလိုပြောမှာဆိုလို့ရှိရင်ဒီလိုရှိပဲသင်တဲ့ caravan ဒေတာတွေကကွန်ပျူတာတက်တယ်ကိုပြင်လဲရေလန်းတော့ရေလန်းကြောင့်ဒီကွန်ပျူတာတက်တယ်ဒီပြည်တောင်ပိုင်းနဲ့အနောက်ပိုင်းပြည်နယ်တွေကအကုန်လုံးလိုက်ကြပြီးတော့ဒီသင်တဲ့စစ်တမ်းနဲ့ဝေးကွာတဲ့အခါမှာဒီစစ်တမ်းရောက်မှာကွန်ပျူတာတက်မှုကနေအဲဒီပြုတ်ပြည့်စင်းစရာတွေရဆိုလို့ရှိရင်လူတူတွေဟာပြုတ်ပြည့်ရှိပဲ caravan ဒေတာတွေမှာသင်တဲ့ကျန်းဒေတာတွေမှာဒေါ်လာဒီသင်ဝင်ဒေါ်လာ2500လောက်ရှိတဲ့အချိန်မှာဒီတောင်ပိုင်းနဲ့ဒီအနောက်ပိုင်းပြည်နယ်တွေကလူပြည်ဝင်တွေဒေါ်လာ6000လောက်ပဲရှိတဲ့ချိန်မျိုးပါအဲ့တော့ဘာအကြီးကိုဖြတ်ပြီးတော့အိန္ဒိယတုံးကြီးဆိုတာနေပြီးတော့ဒီကွန်ဗေယာလိုင်းတောင်ပေါက်ဖို့အတွက်သူတို့အများကြီးအနေနဲ့စဉ်းစားပါတယ်အဲစဉ်းစားရဲဆိုတာကဒီလိုင်းတောင်ဟာဒီပင်လယ်လမ်းကြောင်းပတ်သွားမယ်ဆိုရင်ဒီမလကရေလေကြအနေဖြစ်အောင်အချက်ကိုပတ်ရတဲ့မိုင်းကောင်ကြီးရဲ့စီးကိုလည်းချိန်ယူပါတယ်အဲ့တော့သူတို့အနေနဲ့ပထမဆုံးစဉ်းစားတာတော့တပ်ပြည်ရေးနဲ့စစ်ကြမ်းပါတပ်ပြည်မန္တလေးမြို့ဆဲဒီလေပါလန်တလန်ပေါ်ပြီးတော့တပ်ပြည်ရေးနဲ့စကန်ကိုစလာတာရှိပါတယ်။အဲဒါလည်းဒီတောင်ကတော့ဒီအမှုထူတာတွေပဲရှိနေပါပြီ။ဒါနဲ့ပြဿနာဗမာပြည်ကဗမာပြည်မှာဆက်နေတဲ့ဝဲမှလည်းမြင်းရံကိုဆိုင်ဆင်းနေတာမှလည်းတိုက်ပွဲဆင်းနေပြီးတိုက်ပွဲတွေကကျေပြန့်လာတဲ့အချိန်မှာပြည်သူအနေနဲ့ဒီကိစ္စကိုဟိုဆက်လို့ကိုခက်နေတာပေါ့။ခက်နေရင်လည်းဒီကတော့မျိုးရင်းအတက်ကတော့နေနေပြီးတွန်းအားပေးနေတက်ကကလည်းညီလာပေါင်းစုံတော့စဉ်းစားပါတယ်။ကွန်ဝါသွားချင်းပြောရမယ်ဆိုရင်တော့ဗမာမျိုးရဲ့အဖြစ်သက်ဒီလို60ကီလိုကမှလော်ကျဲစုတဲ့ဗမာမျိုးနဲ့တန်းမျိုးကြီးရတယ်။ဘောမှာတော့ဒီပြည့်ပြည့်ချမ်းပုံးဆိုရရှိတယ်။အဲ့တော့ဒီ60ကီလိုကွာဝေးကိုရထားလမ်းပေါက်ပြီးဗမာမှာရင်းနဲ့စကန်လုပ်ပြီးတော့အေးအေးမြေကြောင်းတိုင်းမန္တလေးအပင်ကြီးဆုံးခြင်းပြီးတော့ပင်ရနေပြီးတော့ပင်လည်းထွက်ပေါက်လို့ဖို့လို့သူတို့စဉ်းစားတာရှိရတယ်။ချက်ကိုပြောမယ်ဆိုလို့ရှိရင်တော့ပြည့်ပြည့်အနေနဲ့ဗမာပြည်ဟာပင်လည်းဒီနေ့စကံနဲ့ပင်လယ်လမ်းကြောင်းအင်းရပ်လုံးကြရဲကိုထွက်ပြီးတော့ဒီအခြေလေပိုင်းနောက်ဆက်ပြီးနောက်နိုင်ငံတွေကိုပြည်သူ့လမ်းကိုအေးပါတဲ့အနေအထားမှာရှိတဲ့အတွက်ကြောင့်ဒါကိုအားလုံးခုတိုင်းလုပ်ဖို့အတွက်ပြည်မဟာစုကကြားတဲ့ခြေလမ်းကိုနှမ်းဖို့အတွက်လာတယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရကျေးဇူးပါဆိုတော့ဒီနှစ်ယောက်စလို့ဟိုဒီကုဒီပြည်နယ်ဆွေးနွေးတဲ့ပုဂ္ဂိုလ်နှုတ်ဦးစလုံးကတော့အဓိကထောက်ပြတာတရုတ်ကသူ့အတွက်ဒီမဟာပြည်ကကြားတဲ့စီးပွားရေးဒီဖွံ့ဖြိုးရေးစီမံကိန်းတွေအတွက်အဓိကရည်ရွယ်တဲ့ခီးစဉ်ဖြစ်မယ်လို့တုံ့တက်ကြတာရှိပါတယ်ဆိုတော့ဒီနေရာမှာဆီယမဒေါ်လာကျော်စုံပြန်မေးချင်တာပေါ့လေဒီတရုတ်နိုင်ငံကသူ့ရီမန်းချက်တွေပြေးပွားဖို့အတွက်ကိုရည်ရွယ်ထားတာမှန်ပေမဲ့ဒီနေရာမှာကျွန်တော်မြန်မာနိုင်ငံဘက်ကရောဒီတရုတ်နိုင်ငံရဲ့စီမံချက်တွေထဲမှာအခုဒီခီးစဉ်ပေါ်ကနေပေါ့လေဘလို့အကျိုးမြတ်တွေဘလောက်ထိကျွန်တော်တို့မျှော်လင့်နိုင်စရာရောရှိမလဲခင်ဗျာ
ဟိုဘုံမပြည့်ဘက်ကတော့အကျိုးမြတ်တွေကအဲတကယ်လို့ဒါသူတို့ဒီစီမံကိန်းတွေအတိုင်းဖြစ်မြောက်လာမယ်ဆိုရင်တော့ပမာတီရဲ့စီးပွားရေးအခြေအနေတွေပါကြီးကအတော်ကောင်းမွန်လာနိုင်ပါတယ်ဥပမာအားဖြင့်ခုနပြောတဲ့ corridor land ဆိုပါတော့เนาะအဲဒီတရုတ်ပြည်ကနေပြီးတော့ဒီဖြတ်ပြီးတော့เนาะရွှေလီတို့ခွန်မင်းကနေရွှေလီကနေဖြတ်ပြီးဆင်းမဲ့ land ဆိုတော့အဲ့ဒီဆင်းမဲ့ land တစ်လျှောက်ဟာဆိုရင်ဒီလက်နက်ကန်ဒေါ်လာရေးအဖွဲ့တွေလှုပ်ရှားနေတဲ့နေရာတွေဖြတ်သားမှာဟုတ်အဲ့တော့ဖြတ်သားရမယ်ခါကြတဲ့ခါကျတော့ဒီနေရာတွေဖြတ်သားမယ်ဆိုလို့ရှိရင်ဒီနေရာတွေရဲ့လုံခြုံရေးကိုထိန်းသိမ်းရေးเนาะဒီနေရာတွေအသုံးပြုရေးဒါတွေအားလုံးကိုပေးချကြည့်လဲအောင်ဒေတာဆိုင်ရာကိုအင်းနေဆွေးနွေးရမှာအဲ့ဒီအခါမှာဆိုရင်ဒီဒေတာဆိုင်ရာမှာလှုပ်ရှားနေတဲ့တော်လှန်ရေးအဖွဲ့အစည်းတွေရှိမယ်ဗမာတပ်မတော်ရှိမယ်အစိုးရအဖွဲ့အစည်းတွေရှိမယ်ဒီဒါတွေအားလုံးကရေဘူအားဖြင့်အပြန်အလှန်ဆွေးနွေးနိုင်ပြီးတော့မှဒါတွေကနေပြီးတော့လုပ်ငန်းတွေဖြစ်မြောက်လုပ် လုံးလို့ရပါနိုင်တယ်အဲ့တော့အဲ့လိုဆွေးနွေးရင်ဆွေးနွေးရင်ကျွေးကူရပါဗောဗျာအဲဒီဟိုကျမတို့ဒီလက်နဲ့ကိုင်းပฏิပက္ခတွေလည်းတဖြည်းဖြည်းယောင်းတဲ့နာနိုင်ရဖြစ်တယ်နောက်တစ်ခုကတရုတ်ကဒီပမာပြည်ရဲ့ပြည်ရင်းစစ်ကဖြစ်ရတဲ့အကြောင်းညမှာသူထောက်ပြထားတာတခုရှိတယ်အဲ့ဒါပါလဲဆိုတော့ဒီပြည်နယ်တွေပြည်နယ်တွေလူမျိုးစုတွေဒီရဲ့ဒီကားတွေမှာတော့ဖြစ်ရှိလာတဲ့တရားစာတာပစ္စည်းတွေမျှမျှတာမဝေခွဲနိုင်သဘောကတော့ဗျပြည်နယ်တွေကဆင်းရဲနေတယ်အဲ့တော့အဲ့ဒီဟာတွေကိုဒီလမ်းပန်းဆက်သွယ်ရေးတွေဘာတွေကောင်းမွန်လာလို့เนาะကုန်စည်ဆွေးဆွေးရေးတွေဘာတွေချောမွေ့လာလို့စီးပွားရေးအရတစုံတရာတောင်တင်းခိုင်မာလာရင်ဒီလက်နက်ကင်တော်လှန်ရေးတွေပဲဖြစ်ဖြစ်လက်နက်ကင်ဖြည့်ရှင်းတဲ့နည်းလမ်းတွေပဲဖြစ်ဖြစ်အဲ့ဒီဟာတွေတဖြည်းဖြည်းအားပျော်စေလိမ့်မယ်လို့ဒီကလည်းကြွပုံရတယ်ဒါကြောင့်မလို့ဒါတွေအားလုံးကတရုတ်ကစီးပွားရေးအကူဒီမှာပဲဖြစ်ဖြစ်တရုတ်ကရင်းနှီးမြှုပ်နှံမှာပဲဖြစ်ဖြစ်အတတ်ပညာတွေအရဟိုဆောင်ကျင်းပေးနိုင်မှာဖြစ်ဖြစ်ဒါတွေအားလုံးဟာဗမာပြည်အတွက်တော့အကျိုးအများကြီးရှိနိုင်တယ်လို့ကျွန်မတို့ထင်ပါတယ
်ဟုတ်ကဲ့ဆရာမဒေါ်လာကျော်စွာဆွေးနွေးတဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုယ်ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရောနောက်ကျွန်တော်တို့အီးမေးလ်တွေစာတွေပို့ထားတာတချို့လည်းရှိနေပါတယ်ဒီထဲမှာကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကိုကျွန်တော်အလှည့်ပေးချင်ပါတယ်ဟိုမြန်မာနိုင်ငံကကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟုတ
်ကဲ့တရုတ်ကမြန်မာကြီးနိုင်ငံဖြစ်တယ်မြန်မာနိုင်ငံကတော့မြန်မာသေးတဲ့နိုင်ငံဖြစ်တော့ဥပမာအမေရိကန်နဲ့တရုတ်ကမှစီးပွားရေးတို့အားကျနေတဲ့အချိန်မှာအမေရိကန်ကနောက်ဆုံးသွားတဲ့အချိန်ဖြစ်နေတယ်အဲ့တော့မြန်မာနိုင်ငံရဲ့တရုတ်နဲ့စီးပွားရေးအတူလုပ်နေသူတို့တစ်ခါအကျိုးတူစီးပွားရေးလုပ်နေကြတယ်တော့ကျွန်တော်ကတော့အခုကလေးကနေဟိုသူ့ရည်တာပေါ့နော်ကျွန်တော်တို့တရုတ်ကတော့ကျွန်တော်တို့အများကြီးထုတ်ပါလေဆိုတော့စိတ်ကကျွန်တော်စိတ်ထဲမှာရှိနေတယ်အဲ့တော့ဒီချိန်တော့ဘာလို့ပြောရည်လဲဒီချိန်ကိစ္စကတော့တရုတ်ကသူ့အတွက်အကျိုးရှိပါလေဒီချိန်ကလေးသူတို့ကူညီလို့ဖြစ်နေတယ်အဲ့ဒါကြောင့်တရုတ်ဆိုရင်ဥစ္စာကတော့နိုင်ငံတကာစစ်ဆိုင်ရေးမှာသူ့အတွက်အကျိုးအမြတ်ရှိတဲ့ဥစ္စာတွေကအားလုံးပဲလို့ပြောမှာသူအရင်နာခံမှာလူခွေးကြီးတွေနောက်ပြီးတော့သူများအတွက်ဆိုတဲ့အနောက်နိုင်ငံတွေကိုစိတ်ကြမျိုးမရှိတဲ့ခါကျတော့ဒီပြည်နိုင်ငံနဲ့ကျွန်တော်တို့အီမီနာချင်းမစစ်ဆန်လို့လည်းမရစစ်ဆန်လို့လည်းကျွန်တော်တို့အောက်ကျောင်းအောက်ကျောင်းခံလို့စစ်ဆန်ရမယ်ဆိုတော့ဥစ္စာကြီးကြလာတဲ့ဥစ္စာလည်းပဲကျွန်တော်တွေ့တော့ဟိုတမျိုးခံစားချက်ကိုကျွန်တော်
โอเคที่ที่เสร็จแล้วนะครับโอเคสไลม์ไปก็สนิทไปอ่ะเจซุว่าสรุปเราซะๆดิสยามดอลลาร์จ่อซ้อมเมย์เมกงก็เว้ยเราอู้หมองซูเลยเมย์ขึ้นมาเลยครับสรุปซะๆอู้หมองซูเลยทอดปะได้ชื่อไปได้ตะยุนายงาตู้เนี่ยดิพ่นพิวยมหาวิวาเลยออมมิมุด้วยอธิกยีเยเจอนเนเลยเมมานักงานโหลาเรคีเซนน่ะป่าเลยสรุปดีโลบ่เลยตะยุนายงาบักยีเยเลยดิมหาวิวามาบ่เลยเมมานักงานอนเนยอเราบลูอโจ่เม็ดดิบลาดดิหม่อนเล่นไหนเสียได้ชื่อเมลุဟုတ်မဆိုတုံးတက်လေခင
်ဗျာပထမတစ်ခုကတော့နိုင်ငံရေးမဟာမိတ်ပေါ့ဗျာကျွန်တော်တို့အနေနဲ့ပေါ့ဒီသားတွေမှာအင်အားကြီးနိုင်ငံတကာနိုင်ငံလည်းဖြစ်တယ်ကုလသမဂ္ဂလူငယ်ကောင်စီဝင်လည်းဖြစ်တယ်ပြည်ဦးနဲ့မဟာမိတ်ပြုထားတာကျွန်တော်တို့ကနိုင်ငံကဆက်ဆံရေးမှာတော့အကျိုးသက်ရောက်မှုရှိပါတယ်လောလောဆယ် ICG လိုကိစ္စမျိုးတွေကျုံကျုံနေပြီးနေရတဲ့တိုင်းပြည်တစ်ပြည်ကိုဒီလိုလူငယ်ကောင်စီဖွဲ့ဝင်နိုင်အင်အားဒီသားတွေအင်အားကြီးနိုင်ငံတကာနိုင်ငံနဲ့မိတ်ဆက်ဖြစ်နေတာနိုင်ငံရေးကမိတ်ဆက်ဖြစ်နေတာကောင်းမွန်တဲ့ကိစ္စပါပို့တွေ့ချူးချီးတဲ့ကိစ္စလို့ပြောပါမယ်အဲတစ်ဆက်တည်းမှာလည်းစီးပွားရေးလုပ်ငန်းတွေမှာတော့ကျွန်တော်တို့တို့အကျိုးရှိမဲ့အနေအထားမျိုးဖန်တီးနေဖန်တီးပြီးယူနိုင်မယ်ဆိုရင်တော့ကျွန်တော်တို့လူမှုအတွက်တော့အကျိုးရှိတဲ့အခြေအနေတွေပေါ်လာနိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆွေးဆွေးနေတာကျေးဇူးပါနောက်တစ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရည်ရေးသားပြဖို့ထားရည်လဲတော်တော်များရှိနေပါတယ်ဒီထက်ကဒီ Facebook ကမှတ်ချက်တချို့တော့မရေးတန်တာချို့ဖတ်ပြပေးပါအောင်ခင်ဗ
ျဟုတ်ကဲ့ပါကိုအောင်လင်ဦးရေနန်းလွန်ခေါင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မြစ်ဆုံစီမံကိန်းအစားထိုးပါတယ်တိုင်းဒေသဒေတာတော်တော်များများကတရုတ်စီမံကိန်းတွေကိုပွင့်လင်းမြင်သာတဲ့အစားချုပ်တွေချပြပါဒေတာအကျိုးမရှိတဲ့စီမံကိန်းအကုန်ရပ်ပါလက်နက်ကင်အဖွဲ့တွေဒီလိုအကျိုးမရှိတဲ့အစီအမံကိန်းတွေကိုတားဆီးပေးကြပါလို့ရေးထားပါတယ်။နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဦးလာထွန်းကတော့တရုတ်ရဲ့ထင်ရှားတဲ့နိုင်ငံတကာ policy မှာနိုင်ငံတစ်ခုမူဝါဒနှစ်ခုလိုမျိုးပါတီမူဝါဒနဲ့အစိုးရမူဝါဒအစသဖြင့်ကျင့်သုံးခဲ့တယ်လို့အခုလည်းတန်တမန်ဆက်ဆံရေးနဲ့ပုဂ္ဂလိကစီးပွားရေး policy လို့ပြောရမလား။အပေါ်ရင်အပြင်းပန်း policy ကတစ်မျိုးစီးပွားရေးသမားတွေကလှုပ်ချင်တယ်လို့လှုပ်တဲ့မူဝါဒတွေကျင့်သုံးနေတာပါလို့ရေးထားပါတယ်ရှင်။နောက်ထပ်အကိုချေမျိုးလေးကတော့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာမယ်တဲ့င်းကြရလို့မြန်မာနိုင်ငံအစိုးရနဲ့ဝန်ကြီးတွေကိုစားဝမ်းသာပါတယ်။စီမံကိန်းဆိုတဲ့ကမ်းလှမ်းမှုတွေပါလာခဲ့ရင်အစိုးရနဲ့ဝန်ကြီးချုပ်တွေအကျိုးအမြတ်ကိုစီရကြမှာပါ။ ပြည်သူတွေအတွက်လည်းယူလာပါလိမ့်မယ်ပဝါကောင်းကောင်းလေးပါရဲ့မျက်ရည်ကျတဲ့အခါတုတ်ဖို့ပေါ့လဲရမြေတွေအတုံးခံရတဲ့အခါလေတကယ်တော့ရှီချင်းပင်ကစီးပွားရေးပါရကူခေါင်းဆောင်ပါဒါပေမဲ့မြန်မာနိုင်ငံကလူကြီးတွေကမျက်လုံးဝေနာရှင်နေပါတဲ့ကို့မိသားစုတစုသားမြင်တယ်ဒါကတကယ်ခက်ပါတယ်ရှီချင်းပင်ရေကောင်းသောလာခြင်းဖြစ်ပါစေလို့ဒီ Facebook အကောင့်ပိုင်ရှင်အကိုချီမျိုးလေးကရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့ကျွန်တော်ဒီ Facebook ကမှတ်ချက်တချို့ကနောက်ထပ် Facebook မှာပဲကျွန်တော်တို့ပေးထားတဲ့စာတော်တော်များအဲ့တချို့ကိုတော့မဆုမမဲ့ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ပူတီဘွားဆိုတဲ့ Facebook အကောင့်ကမဟုတ်မှလွဲရောမြစ်ဆုံကိုပြန်တောင်းမယ်ကြောက်ဖြူကိုလုတ်ပိုင်ခွင့်တိုးတောင်းမယ်ဒါပဲနေမှာပါတဲ့မယုံရင်ကြည့်နေရပိုင်ခွင့်မရှိဘဲနဲ့တရုတ်ကြီးကအပြင်းမထွက်ပါဘူးတဲ့ကိုရေးကိုဆိုတဲ့ Facebook အကောင့်ကတော့သတိတော်ကြီးကြီးထားမှရပါမယ်တဲ့သူတို့မှာစီကန်ဆိုတာမျက်ကွယ်ပြုထားတယ်သူများဒုက္ခရောက်လဲသူတို့အကျိုးမျက်ရရင်တရုတ်ကအကုန်လုတ်ပါတယ်တဲ့မယုံရဲဘူးတရုတ်ကိုလို့ရေးထားပါတယ်အောင်အောင်သူဆိုတဲ့ Facebook အကောင့်ကတော့ရှီချင်းပင်ဝင်လာတာကတိုင်းပြည်တစ်ဝက်လောက်ပါမသွားဖို့ပဲဆူတောင်းနေမိတော့တယ်တဲ့စုခန်းဆိုတဲ့ Facebook အကောင့်ကတရုတ်ကဗမာကိုအကျိုးပြုနေတာကြပါတဲ့တရုတ်ကဗမာလူမျိုးတွေတုံးဖို့စားဖို့ဘယ်နိုင်ငံမှမတုံးတဲ့ဆေးတုစားစရာအတုတောက်စရာအတုသုံးစရာအတုအမြန်တွေပေါ်ပေါ်တည်တည်လှိုင်လှိုင်ပေးနေတာပဲလေတဲ့ John Parker ဆိုတဲ့ Facebook အကောင့်ကလည်းတရုတ်ကနည်းနည်းပေးပြီးများများပြန်ယူသွားမှာပါပဲတဲ့အဓိကတော့သူ့အကျိုးစီးပွားမထိခိုက်အောင်လှုပ်ခိုင်းမှာပါဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတော်တာရှင်ရဲ့စာရင်မှာတော့တရုတ်နိုင်ငံနဲ့ပတ်သက်ရင်ဟိုအနိုင်ချင်းခံရတဲ့အများထုတ်တယ်ဆိုတော့ခန်းစားချက်မျိုးတွေရှိနေတာမျိုးတွေ့ရပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆီယမ်ဒေါ်လာကျော်စောမေးချင်ပါတယ်ကျွန်တော်တို့ဒီလိုပွန်ပြိုးရေးကိစ္စရင်းနဲ့အတူဟိုပြဿနာတွေဆိုတာလည်းတွဲပါလာတတ်ပါတယ်ဟိုဟိုအခုတလုံးမှာဆိုရင်ကျွန်တော်ကြားရရှိပါတယ်ဥမာဒီ DKB လို့ဒီလိုတန်းသားတွေထိချုပ်ထားတဲ့ဒေသတွေမှာဒီတရုတ်လုပ်ငန်းတွေကဟိုထိန်းခုတ်မရှိလုပ်နေတာတွေရှိရဲ့နောက်ဝင်ရှင်တို့ဝင်ထွက်ရှင်တို့ထွက်ဆိုပြီးတော့လုပ်နေတာရှိရဲ့ဆိုပြီးဝေဖန်တဲ့အတန်တွေလည်းကြားပါတယ်ဆိုတော့ဒီလိုပေါ့လေကျွန်တော်တို့ဖွံ့ဖြိုးရေးကိစ္စရင်းနဲ့အတူတွဲပါလာနိုင်တဲ့ပြဿနာတွေရောကျွန်တော်တို့ဒီခီးစဉ်မှာဘယ်လောက်ထိကျွန်တော်တို့ကုစားနိုင်မလဲနောက်ဘယ်လောက်ထိပြောနိုင်ဆိုနိုင်မလဲလို့ညွှန်လဲလို့ရမယ်ဆရာမ
ဒီ ओके သူရဲ့ဟိုခြေလမ်းနေကိုอ่ะပေါ့เนาะအဲကွာအရင်အခုသူอ่ะအာရှတိုက်မှာအင်အားကြီးနိုင်ငံအဖြစ်ကနေပြီးတော့ကမ္ဘာစက်ခုံပေါ်သူอ่ะအင်အားကြီးနိုင်ငံအဖြစ်နဲ့တက်ဖို့ကြိုးစားတဲ့ကာလပြဒီအချိန်ကာလအဲ့တော့နိုင်ငံတကာအခြေအနေတွေကြီးလိုက်လို့ရှင်လဲတော့အရင်းရှင်စနစ်ကအမေရိကန်အမှုပြုတဲ့အရင်းရှင်စနစ်ဟုတ်လားဥရောပနိုင်ငံတွေရောအကုန်လုံးဘွတ်ထားနေကြတာအဲ့လိုအခြေအနေမှာဒီကွာခြေွက်လက်တက်နဲ့တော်တော်ရှေ့တိုးလာတာဖြစ်တယ်အဲ့လိုရှေ့တိုးလာတဲ့အခါမှာเนาะရှေ့တိုးလာတဲ့အခါမှာသူကသူ့တနိုင်ငံနဲ့တိုးလို့မဖြစ်ဘူးဆိုတာကိုသူသိတယ်။ဒါကြောင့်မို့သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှိခံမှုအတွက်ကောเนาะနောက်ပြီးတော့သူဒီအနောက်နိုင်ငံအရင်းရှင်နိုင်ငံကြီးတွေကိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံမျိုးရှင်ပြိုင်နိုင်မှုရောကျန်တဲ့ဖွံ့ဖြိုးတဲ့နိုင်ငံလေးတွေဖွံ့ဖြိုးမှုမိကြတဲ့နိုင်ငံတွေအားလုံးကိုတတ်နိုင်စမြတ်သူကစီယုံခေါ်ဆောင်ပြီးတွားဖို့စဉ်းစားတာပဲ။အဲ့တော့သူပြဿနာတွေကအခုနခင်ဗျားပြောကြတယ် DJB မှာဒီလိုတရုတ်ပြည်ဝင်နိုင်ဝင်ထွက်ချင်နိုင်ထွက်ချင်ပြဿနာဖြစ်တယ်ဆိုတာသူနိုင်ငံမှာလည်းဖြစ်တာပဲခင်ဗျားကြားဘူးလားစင်ကြံမှာစဖြစ်တဲ့ကိစ္စအတားပဲတရုတ်ပြည်အုံလိုက်ကျင်းလိုက်တခါတည်းဝင်သွားပြီးတော့အဲ့မှာစင်ကြံသားတွေမခံရနိုင်ဖြစ်ပြီးစဖြစ်တာအဲ့ဒီကိစ္စအစဖြစ်တာပဲအဲ့တော့သူနိုင်ငံမှာလည်းဖြစ်တယ်အဲ့တော့ကျမတို့နိုင်ငံမှာဖြစ်တာလည်းမဟုတ်ဘူးဥပမာအာဖရိကတိုက်လိုနေရာမျိုးလည်းဖြစ်တယ်အီတလီလိုနိုင်ငံမျိုးလည်းဖြစ်တယ်ရုရှားမှာတောင်ဟိုတလောကခင်ဗျားတို့ကြားလားမသိဘူးဒီတရုတ်ပြည်ရဲ့ဟိုဘာလဲအဝတ်ထည်တွေကြီးရောင်းတဲ့ဈေးတန်းကြီးတစ်ခုလုံးကိုမီးရှို့ခံလိုက်ရတာအဲ့တော့ तू ကဒီကဘာလုံးကိုဖျောက်ဝင်နေတဲ့အခါမှာဒီပြဿနာတွေကတက်လာမှာပဲကျမတို့အတွက်အရေးကြီးတာကနော်တရုတ်ကိုပြောရဆိုရမယ်ဆိုတာကျမတို့ပြည်ကမှာကျမတို့ရဲ့အစိုးရကိုပြည်သူလူထုအကျိုးပြုတဲ့ပြည်သူလူထုကိုကိုးစားပြုတဲ့အစိုးရတရားဖြစ်ဖို့တရားဥပဒေစိုးမိုးရေးကိုညှတာစွာလိုက်နာတဲ့အစိုးရတရားဖြစ်ဖို့အဲ့ဒီဟာကပိုအရေးကြီးတယ်အဲ့တော့တရုတ်ကလည်းပြောစရာရှိပြောမှာပဲမင်းကကြားနေတာပဲ MOU တွေထိုးဖို့ဘာတွေဝယ်ပါညာတွေဝယ်ပါလဲပြောမယ်နောက်ပြီးတော့ဝင်ခွင့်ဒီဟိုနေမြေသားတစ်လျှောက်ဘာလဲကုန်ွယ်ခွင့်ဟိုနေကိစ္စတွေလည်းပြောမယ်ပါမယ်အများကြီးရောရှိအဓိကဒီလူလူအကျိုးစီးပွားကိုပုံစားပြည့်ရဲ့အစိုးရတရားဖြစ်ဖို့ပြည်ကြည့်တယ်။အဲ့ဒါကကျမတို့ရဲ့အခရာပဲလို့ကျမအရှင်းပါပြီ
။ဟုတ်ကဲ့ဆီမဒေါ်လာကျော်စွာဆွေးနွေးတာကျေးဇူးပါ။ဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလေးလေးလိုင်းပေါ်မှာရောက်နေပါတယ်။ကိုဝိုင်းလေးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုပါ။ကိုဝိုင်းလေးသဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။အော်ကျွန်တော်သဘောထားပါတော့။ဟိုစာချစ်ချည်ရေးဆိုတာတော့ဘင်နဂန်နဲ့ပဲလှုပ်လှုပ်ကောင်းပါတယ်။တရုတ်နဲ့မဟုတ်အခြားနိုင်ငံတွေလည်းအများကြီးရှိတယ်ကောင်းပါတယ်ဒါပေမဲ့တရုတ်နဲ့စီးပွားရေးလုပ်မယ်ဆိုတော့အာမပေးချင်ဘူးဒါပေမဲ့ဘာဖြစ်လို့လဲဆိုတော့ ဟုတ်ခုနအခုတယောက်ပြောပါလို့ဘောနော်တယောက်ကသူ့အကျုံးမျက်မရှိဘူးဆိုရင် तू ကဘာမှမလုပ်သူ့အကျုံးမျက်ရှိမှပဲ तू ကလှုပ်တာဒါပေမဲ့တယောက်နဲ့ချစ်ချီလှုပ်တာတော့ဟိုအပေးပါတယ်ဒါပေမဲ့စီးပိုင်းနဲ့ပတ်သက်ရင်တော့ तू ကတော့သူ့အကျုံးမရှိဘူးဆိုရင် तू ကတော့ဟိုဘယ်လိုဆိုမလဲတိတ်ပြီးတော့မှ तू ဝတ်တမ်းပေါ့
ဟုတ်ကဲ့
သူ့တာမှ तू ကသူ့အတွက်အကျိုးရှိမှပဲ तू ကလှုပ်တော့ဘောနော်ကျွန်တော်ပြောချင်တာအဲ့ဒါပါပဲ
ဟုတ်ကဲ့ကိုဝိုင်းလေးဆွေးနွေးတဲ့ကျေးဇူးပါဆိုတော့နောက်ထပ်ကျွန်တော်တို့စာရီပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒီထက်ကစာတစ်စောင်ကတော့အမေရိကန်ပြည်အစုကမောင်တဒနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျပြည်နိုင်ငံရဲ့ယင်းဤတဲ့ဆက်ဆံရေးနှီးပြီးပါရီဟာသူ့အတွက်ကြီးမားတဲ့အကျိုးမြတ်တွေမရှိပဲဘယ်နိုင်ငံထဲမှာဆက်ဆံလေးမရှိကြောင်းရှေ့တောင်အာရှတောင်အာရှနဲ့အာဖရိကတိုက်ဘာဝင်အမေရိကန်ဥရောပနိုင်ငံတွေရဲ့ဆက်ဆံရေးတွေကအထင်ရှားတွေ့မြင်နေရပါတယ်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးမှာကျွန်တော်တို့ပြည်သူတွေအဓိကမျှော်လင့်နေတာကတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေဟာဒေသခံပြည်သူတွေအတွက်ရောတိုင်းပြည်အတွက်ပါလူမှုဘဝတည်ငြိမ်ဖွံ့ဖြိုးတိုးတက်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုအပြည့်ရှိတဲ့ရင်းနှီးမြှုပ်နှံမှုတွေပါပဲနောက်ပြီးစီးရေးနိုင်ငံရေးစီးပွားရေးလုံးဝဆက်ဆက်နေတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကိုတရုတ်နိုင်ငံအနေနဲ့တိကျပြတ်သားတဲ့မူဝါဒအင်းနဲ့ညီညာရေးဆွေးနွေးပွဲတွေမှာပါဝင်လာဖို့တွန်းအားပေးဖို့အကြောင်းကားတော့မြောက်ပိုင်းမဟာမိတ်ဒေသတွေကနေကြောက်ဖြူရင်းနဲ့စီမံကိန်းအထိပါဝင်နေတဲ့ပိုလန်မှစီမံကိန်းအစဉ်ပြေချောမွေ့စီအတွက်ပါပဲ။နောက်ပြီးရခိုင်ပြည်နယ်မှာဒုက္ခသည်တွေပြန်လည်ခြေချနေထိုင်ရေးလူကုန်ကူးမှုပပျောက်ရေးမြေဆုံစီမံကိန်းကိုဖျက်သိမ်းရေးစစ်ကောင်းဆောင်တွေအရသာအစိုးရအောက်ရောက်ရှိရေးအတွက်ဖြောင်းပြရေးနဲ့စက်မှုနဲ့နှီးပညာအကူအညီများရရှိရေးတို့ကိုမျှော်လင့်မိပါရယ်။အဓိကသတိထားစရာအချက်ကတော့တရုတ်ကပေးအပ်မဲ့အကူအညီမှန်သမျှကိုအချိန်ယူစဉ်းစားသုံးသပ်ပြီးမှသာသဘောတူစာချုပ်များချုပ်ဆိုတင်တယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်ဝရှန်ကိုကန့်မုံဝွန်ဗမာဆိုတဲ့တိုင်းသားမျိုးနွယ်စုနာမည်တွေနဲ့ထောင်ပေါင်းများစွာသောတရုတ်နိုင်ငံသားစစ်စစ်တွေကမြေယာဧကသိမ်းပေါင်းများစွာကိုသိမ်းပိုက်ခြေကုပ်ယူထားပြီးတဲ့အပြင်တဘာဝရင်းမြစ်အမြောင်များကိုအောက်ဈေးတွေနဲ့တရုတ်နိုင်ငံကနှစ်ပေါင်းများစွာကလေးကရရှိနေကြလို့ပါပဲ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တဒနာပါ။နောက်စာတစ်စောင်ကတော့မေထီလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်တရုတ်နိုင်ငံသမ္မတရှီကျင်းပင်မြန်မာနိုင်ငံကိုပထမဆုံးခီးစဉ်အဖြစ်လာခြင်းဟာအချိန်အခါကိုထောက်ရှုပြီးတော့ထူးခြားတဲ့ခီးစဉ်ထူးခြားမဲ့ခီးစဉ်လို့တွက်ဆမိပါတယ်တဲ့မြန်မာနိုင်ငံဟာအခုအခါကမ္ဘာမျက်နှာစာမှာဖိအားပေးဝေဖန်ခံရမှုတွေနဲ့ရင်ဆိုင်နေရတယ်အိုက်ဆီဂျင်နဲ့ပတ်သက်လို့လည်းစိတ်တော့ကဖြစ်နေရတဲ့အချိန်ဖြစ်နေပါတယ်ရွေးကပွဲနေလာလို့အစိုးရသစ်ပေါ်ပေါက်လာမယ့်အနေအထားကိုလေ့လာနေရတဲ့အချိန်လည်းဖြစ်နေပါတယ်စီးပွားရေးပိုင်းမှာရင်းနှီးမြှုပ်နှံလိုတဲ့နိုင်ငံတွေတိုးတက်ဆက်သွယ်လာနေတဲ့အချိန်လည်းဖြစ်ပါတယ်။တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာမြန်မာပူးပေါင်းပါဝင်ဖို့အရေးကြီးနေခြင်းဖြစ်ပါတယ်။ပြည်တွင်းရေးမှာအပြစ်ခတ်ရက်စဲရင်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရှက်ဆိုင်နေတဲ့အချိန်လည်းဖြစ်ပါတယ်။မြန်မာနိုင်ငံလူထုကတရုတ်နိုင်ငံအပေါ်အယုံကြည်နေတဲ့တန်တရာရှိနေတဲ့အချိန်လည်းဖြစ်နေပါတယ်။ဒီအချိန်နဲ့အချိန်ခါမှာအရေးအကြီးဆုံးနိုင်ငံကောင်းဆောင်ကိုယ်တိုင်လာတာဟာထူးခြားတယ်လို့ဆိုရမှာပါ။ရှီကျင်းပင်ကိုယ်တိုင်လာလိုက်ခြင်းဟာဆွေမျိုးပေါက်ဖော်ချစ်ကြည်မှုအစဉ်အလာမြင့်တက်ခိုင်မာလာစေတယ်လို့ယူဆပါတယ်တဲ့အထက်ဖော်ပြပါအခြေအနေရရကိုပြေလည်စေမဲ့ဆက်ဆံရေးကိုဖော်ဆောင်နိုင်မယ်လို့မြင်မိပါတယ်အထက်အဖြစ်မျှော်လင့်ရတာကတော့ကမ္ဘာမှာဩဇာအရှိန်အဝါကြီးထွားလာနေတဲ့တရုတ်ကောင်းဆောင်လာလို့နိုင်ငံတကာရဲ့ဖိအားတွေအရေးယူမှုတွေကိုတနည်းတလားအဖြစ်အဟံ့အတာဖြစ်စေလိမ့်မယ်လို့မျှော်လင့်ရပါတယ်စီးပွားရေးလမ်းကြောင်းပုံမပွင့်လင်းတိုးတက်လာနိုင်မယ်လို့လည်းထင်ပါတယ်တဲ့မြန်မာနိုင်ငံအနေနဲ့တရုတ်နဲ့ချစ်ကြည်စွာနဲ့အင်းနီနာချင်းကောင်းများဖြစ်ဖို့လိုတဲ့ရေရှည်ဆက်ဆံရေးကအောင်တတိထားဆက်ဆံရမယ်အားထားရလောက်တဲ့နိုင်ငံဖြစ်တဲ့အတွက်ကိုယ့်နိုင်ငံရဲ့နိုင်ငံသားရဲ့မူဝါဒအရချစ်ကြည်မှုနဲ့အကျိုးတူပူပေါင်းဆောင်ရွက်ကိုတတိထားပြီးတော့ဦးစားပေးဆက်ဆံရမယ်ဩဇာခံဘဝလဝကြီးအုပ်ခံဘဝမရောက်အောင်မြန်မာနိုင်ငံအစိုးရကအမျှော်အမြင်ကြီးစွာနဲ့ဒီပလိုမစီတန်တမာရေးကျွမ်းကျင်စွာတုံးပြီးတော့တိမ်တိမ်မွေ့မွေ့တတိထားဆက်ဆံရမယ်လို့ထင်ကြောင်းပါဆိုပြီးတော့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့မိထလာမျိုးကဦးစိန်မောင်ရဲ့စာပါဆိုတော့စာရင်းမှာတော့ကျွန်တော်မြန်မာနိုင်ငံသားတွေဘက်ကဖြစ်စေခြင်းနဲ့ဆန္ဒတွေတော်တော်များများကိုထင်ရှားနေပါတယ်ဆိုတော့ဒီလိုကိုယ့်ဘက်ကဖြစ်စေခြင်းနဲ့ဆန္ဒတွေရှိတယ်ဆိုရင်လည်းဟိုနိုင်ငံတွေဆိုတော့ကိုတိုင်းပြည်အကျိုးစီးပွားကိုဦးစားပေးတယ်ဆိုတော့သဘာဝပါဆိုတော့ကျွန်တော်တို့ကမြန်မာနိုင်ငံဘက်ကလူချင်းသားတွေရှိတယ်လို့တရုတ်နိုင်ငံအနေနဲ့လည်းသူ့ဘက်ကသူ့လူချင်းသားတွေကိုဦးစားပေးမှာသိကြပါတယ်ဆိုတော့ဒီလိုနေရာမှာအဆက်ဆက်ရရအခုချိန်မှာအင်အားကြီးလာနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရတဲ့နေရာမှာကိုကအပေါ်စီးဆက်ဆံလို့မရဘူးဆိုတာလည်းသိကြပါတယ်ဒါကြောင့်ဟိုဒီနေရာမှာပေါ့လေဟိုဆီယမ်ကကျွန်တော်အခြေစီစဉ်ဆုံးသက်ဖို့2မိနစ်လောက်တော့အချိန်ရပါသေးတယ်ကျွန်တော်ပင်းနေဆွေးနွေးတဲ့ပုံကိုယ်လေးကို2မိနစ်စီလောက်အချိန်ပေးချင်ပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တရုတ်နိုင်ငံလိုနိုင်ငံမျိုးနဲ့ကျွန်တော်မြန်မာနိုင်ငံဆက်ဆံရတဲ့နေရာမှာသတိထားတင်တာတွေရောဘာတွေများရှိမလဲဆီယမ်တော်လာကျော်စောအရင်ဆွေးနွေးပေးပါခင်ဗျာ
ကျွန်မတို့သတိထားမှာဟိုကျွန်မတို့ပြည်တွင်းအမျိုးသားစီလုံးညီညွတ်ရေးကိုခိုင်မာအားကောင်းအောင်လုပ်ရမှာပါပဲ အဲ့တော့ဒီအခြေဒီသမရှိချင်းပင်လို့လာတဲ့အချိန်မှာအခုကခင်ဗျားပြောတယ်ပဲသမရရှိချင်းပင်တရုတ်ပြည်ဘက်ကတခါမှသူတို့ဟိုဗမာပြည်ကြီးကိုချစ်လို့ဗမာပြည်ကြီးကိုကယ်တင်ရင်းလို့ဒီစကားမပြောသူတို့ဝင်းဝင်းနဲ့ပြောတာသူတို့ဘက်ကလည်းသူတို့အကျိုးမြတ်စီရသင့်တယ်လို့သူတို့ယူနေတရုတ်ပြည်ဗမာပြည်ဘက်ကလည်းရသင့်တယ်လို့ယူပေါ့အဲ့လိုအခြေခံမျိုးမှာဗမာပြည်က NLD အစိုးရကိုဗမာတပ်မတော်လက်နက်ကင်တော်လှန်ရေးအဖွဲ့အစည်းကအားလုံးကပေါ့ဒါကိုအခွင့်ကောင်းအဖြစ်အသုံးချပြီးတော့ကိုယ်တိုင်းပြည်အတွင်းမှာနော်ဒီတရုတ်ကအဲဒီထုတ်ဖွင့်လာတဲ့ဒီစီးပွားရေးလမ်းကြောင်းတွေပါတွေပေါ်မှာဟိုကြည့်ပြီးတော့ကိုရတဲ့ရထိုက်တဲ့ဟာလေးတွေစဉ်းစားရင်းကနေကျမတို့အချင်းချင်းကြားမှာနားလည်မှုယူပြီးတော့ဘုံသဘောတူတဲ့ကိုရအောင်ကြိုးစားဖို့လုပ်တယ်အထူးသဖြင့်ဗမာတပ်မတော်အနေနဲ့ဂုံတိတ်ခါရှိရှိဒီမင်းကြီးကတခါဆုတ်နိုင်မှုအတွက်ဒီအခွင့်အရေးကိုအသုံးချတင်တယ်လို့ကျွန်မတင်ပါတ
ယ်။ဟုတ်ကဲ့ဆိုတော့ဆရာဦးမောင်ဆိုခင်ဗျာကျွန်တော်တို့အချိန်တစ်မိနစ်လောက်ရပါသေးတယ်။ဆိုတော့ဒီတရုတ်နိုင်ငံလိုနိုင်ငံမျိုးနဲ့ကျွန်တော်တို့မြန်မာနိုင်ငံဆက်ဆံရတဲ့နေရာမှာကျွန်တော်တို့ဘက်ကသတိထားတင်တာဘာတွေများရှိမလဲဆရာ
။ကျွန်တော်တို့ကတော့ဆီဝါရေးရဆိုမျိုးဆက်ဆံနေရတာလည်းဖြစ်တယ်။နောက်ပြီးတော့ဒီငွေနွေချင်းဆက်ဆံနေတဲ့အင်ဂျင်နီယာနိုင်ငံလေးဖြစ်တဲ့ခါကျတော့ခုနပြောသလိုပါဗျာကိုဘက်ကမနစ်နာလီအောင်ဝင်းဝင်းဒီယူဒီကိုကျင့်သုံးနိုင်လို့လိုတယ်ဗျအဲအဲ့လိုကျင့်သုံးမယ်ဆိုလို့ရှိရင်တော့ခုနဆရာမဒေါက်တာဆရာတို့ပြောသလိုပါပဲကျွန်တော်တို့အရေးကြီးဆုံးကတော့မျိုးသားစည်းလုံးညီညွတ်ရေးပါပဲကျွန်တော်မျိုးသားစည်းလုံးညီညွတ်ရေးကိုကျွန်တော်ကမတီးဆောက်နိုင်ဘူးကျွန်တော်တက်ပြီးမှဟိုကကျွန်တော်ကိုယ်တိုင်ကအပေါ်ပဲပြပြားကြီးဖြစ်နေကြတယ်ဆိုလို့ရှိလို့ရှိရင်တော့ဒီပြပောက်ကိုရင်ဆိုင်မှုဆိုတော့ခက်ခဲလိမ့်မယ်ထင်ပါတယ်ဗျ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးမမောင်ဆိုးကိုတိုင်းပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲရီလီလိုင်းဆွေးနွေးခန်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစနေညဒဲရီလီလိုင်းအစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တစ်လှည့်ပြောပြပေးပါဦးရှင်
ဒီကနေ့ကျင်းပတဲ့တိုင်ဝမ်သမ္မတရွေးကောက်ပွဲမှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုနဲ့ပတ်သက်ပြီးတော့သဘောထားတင်ပါတဲ့လက်ရှိသမ္မတ Sign in 1ဒုတိယသက်တမ်းအတွက်ပြန်ပြီးတော့အရွေးခံရပါတယ်။အမေရိကန်နိုင်ငံကနေဥပဒေပညာသင်ယူခဲ့တဲ့အသက်63နှစ်အရွယ်သမ္မတ Sign ကဒီမိုကရေစီနိလန်းတကျကျင့်သုံးနေတဲ့တိုင်ဝမ်ရဲ့တီချာလွတ်လပ်မှုနဲ့တိုင်းပြည်ရဲ့အချုပ်အခြာအာဏာပေါ်ပြည်သူတွေဘလောက်တံပိုးထားသလဲဆိုတာမဲဆန္ဒရှင်တွေပြသလိုက်ပြီးလို့နိုင်အနိုင်ရမိန်ခွန်းမှထည့်သွင်းပြောဆိုသွားပါတယ်။ယူကရိန်းခီးတဲ့တင်လေရင်ကိုတီဟရန်မြို့အပြင်ဖက်မှာအီရန်စစ်တပ်ကမာရင်ပစ်ချခဲ့တာဖြစ်ကြောင်းအီရန်ကဝန်ခံလိုက်ပါတယ်။ဒီဖြစ်ကြောင်းလေရင်ပေါ်ပါလူ186စလုံးသေဆုံးခဲ့တာပါ။အီရန်အစိုးရပိုင်းသတင်းဌာနကဖော်ပြခဲ့တဲ့အီရန်သမ္မတဟာဆန်ရူဟာနီရဲ့ထုတ်ပြန်ချက်မှာတော့အမေရိကန်ပြည်ထောင်စုကချင်းချောက်တဲ့လုပ်ရတွေလုပ်နေတာကြောင့်အီရန်တော်လောင်ရေးပြီးဆောင်တက်ကအခုလိုအမာရွင်လုံမိသွားတာပါဆိုပြီးတော့အပြစ်တင်ပြောဆိုထားပါတယ်။အီရန်တပ်မိုကဆမ်ဆူလေမနီကိုတုတ်တင်တက်ဖြတ်ပြီးတော့အီရန်ရဲ့အချုပ်အခြာအာဏာကိုပါအမေရိကန်ကချင်းချောက်ရန်စနေတဲ့အချိန်မှာကိုယ်တိုင်ပြည်ကိုအပြေအဝကာကွယ်ဖို့ပြင်ဆင်ထားတဲ့အီရန်တော်လောင်ရေးပြီးဆောင်တက်ရဲ့ကြီးမားတဲ့အမာရွင်လုံဆောင်မှုကြောင့်အပြစ်မဲ့ပြည်သူတွေတိတ်ဆုံခဲ့ရတာပါလို့လည်းသမ္မတရိုဟာနီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကိုခီးတော်လာခွင့်ပိတ်ပင်တဲ့နိုင်ငံစည်းစင်းကိုနောက်ထပ်တိုးရွားဖို့အတွက်အမေရိကန်သမ္မတအင်မီရိုကစဉ်းစားနေပါတယ်။အမေရိကန်မှာအခုနှစ်ရွေးကောက်ပွဲကျင်းပဖို့ရှိနေတာကြောင့်သမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေအပေါ်တဖန်ပြန်ပြီးတော့အာရုံစိုက်လာနေတဲ့အချိန်မှာပဲအင်မီရိုဖက်ကအခုလိုစဉ်းစားလာနေတာပါ။သမ္မတထရမ့်က2019ခုနှစ်အမေရိကန်ပြည်ထောင်စုကိုခီးတော်လာခွင့်ပိတ်ပင်တဲ့နိုင်ငံတွေစီးရင်ထုတ်ပြန်လိုက်တဲ့သမ္မတရဲ့အုပ်ချုပ်ရေးအမိန့်ထုတ်ပြန်တဲ့၃နှစ်ပြည့်ချိန်မှာပဲဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အကြံရေးဆွဲထားတဲ့စာတစောင်းအင်မီရိုအတွင်းမှာပြန်နေတာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Dexter Weirwood ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်း6နာရီကနေ9နာရီအထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington. Welcome.